Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ26ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 25 32 51 Line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်တဲ့ကျမနန်လာတို့ပြောပြမှာပါဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရောက်သွားတဲ့စစ်အခြေစိုက်စခန်းတွေရှိတဲ့အရာကိုရုရှားတန်ချက်ကတပ်ဖွဲ့တွေရောက်ရှိလာပါတယ်ပြင်မတစ်ခုနဲ့အမေရိကန်ပြည်ထောင်စုမှာထောင်နာပြစ်ဒဏ်ကြခံခဲ့ရတဲ့ရုရှားနိုင်ငံတို့အမျိုးသမီးရုရှားကိုပြန်ရောက်တဲ့အချိန်မှာသူ့အဖေနဲ့သတင်းထောက်သွေးကလာရောက်ကြိုးဆိုနေပါတယ်ပရတင်ကလန်နာမျိုးအနေကအလုံးပိတ် truck ကတစ်စင်းနဲ့မှပြေးခဲ့တဲ့ရက်ပိုင်းကရှာတွေ့ခဲ့တဲ့အလောင်း39လောင်းထံမှာ Vietnam နိုင်ငံသားတွေပါဝင်ပုံရနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဒရင်တွေကိုကြားရမှာပါရှင
်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့တပ်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာ NCA လေးနှစ်ပြည့်အခမ်းအနားတက်ဖို့ခရီးထွက်လာတဲ့ RCSS ဥက္ကဋ္ဌကိုလမ်းတဝက်ကတားမြစ်ခဲ့တာနဲ့ပတ်သက်လို့တပ်မတော်ပြန်ကြားရေးကအခုလိုဖြေသွားပါတယ
်။နေနဲ့လာဖို့အလုံးစီစဉ်ပြီးဖြစ်တယ်။ဒါကိုနောက်ပိုင်းမှာလည်းကျွန်တော်တို့ပြန်ပြီးတော့ကြစီစဉ်ညီနိုင်မှုတွေတော့ရှိပါတယ်စီစဉ်ညီနိုင်မှုတွေရှိရတာဒီတာချီလိုက်ဘက်ကနေပြန်လာနိုင်ဖို့တဲ့စီစဉ်ညီနိုင်မှု
ဒီအကြောင်းအပြင်မူရစ်စေးအပြစ်ရရေးစတဲ့အကြောင်းအရာတော်တော်များများကိုဖြေကြားခဲ့တဲ့အကြောင်းနဲ့အတူ NLD လက်ထက်တရားဥပဒေစိုးမိုးရေးဂရိနဲ့ပတ်သက်တဲ့သတင်းထောက်မှတ်စုနဲ့လူငယ်တွေအလုတ်အကန်ရှာဖွေဖို့ခက်ခဲမှုအကြောင်းမြမတခွင့်အစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်ဒုတိယပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရောက်သွားတဲ့စစ်အခြေစိုက်စခန်းတွေရှိတဲ့အရာကိုရုရှားတန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါတယ်ဆီးရီးယားနဲ့တူရကီနယ်စပ်ဒေသမှာတပ်ဖြန့်ချတာမဲ့ဒေသကိုနောက်ထပ်ရုရှားတပ်ဖွဲ့ဝင်300နဲ့တန်ချက်ကကအစင်း20တောက်ကြံနေရရောက်ရှိသွားပြီလို့ရုရှားသတင်းဌာနတွေကဖော်ပြပါတယ်အမေရိကန်တပ်ဖွဲ့တွေကြောတောင်နောက်ခံပေးထားတဲ့ cut လက်နက်ကိုင်တပ်ဖွဲ့တွေကိုတူရကီကတိုက်နေတဲ့စစ်စင်ရေးတွေအဆုံးတန်နိုင်ရေးရုရှားနဲ့တူရကီတို့ရလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းအရာဒီဒေသကိုရုရှားတပ်တွေရောက်ရှိလာတာပါလက်တလောနှစ်တွေမှာတော့ cut တပ်ဖွဲ့တွေနဲ့အနီးကပ်ဆုံးမဟာမိတ်တွေကအမေရိကန်ဘက်ကရပ်တည်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကတ်တပ်ဖွဲ့တွေကိုပစ်ပယ်ပြီးတော့အမေရိကန်တပ်တွေပြင်ရောက်လိုက်တာဟာကတ်တပ်တွေအပေါ်တစ်ဆာဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကိုကိုးကားပြီးတော့ရုရှားသတင်းဌာနကဖော်ပြပါတယ်။ဒီလုပ်ရဟာဒေသတွင်ရုရှားရဲ့အခန်းကဏ္ဍရှေ့လျှောက်ခိုင်မာလာစေဖို့အထောက်အကူဖြစ်စေတယ်ဆိုပြီးကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းဘယ်လ်ဂျီယမ်နိုင်ငံဘရက်ဆဲလ်မြို့ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကတော့တူရကီဆီးရီးယားနယ်စပ်မှာရုရှားတပ်တွေဘယ်လိုလုပ်ကန်တယ်လဲဆိုတာ6လစောင့်ကြည့်ပြီးတော့ရုရှားရဲ့အကျိုးစီးပွားပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကြည့်ရပါလိမ့်မယ်လို့ပြောဆိုခဲ့ပါတယ်
။နောက်ဆက်တော့အမေရိကန်သမ္မတရွေးကောက်ဖွဲ့ကိုရုရှားဝင်နှောက်ယှက်မှုရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မိုလာရဲ့ထွက်ဆိုချက်ဒီလွတ်တော်ကိုပေးအပ်ဖို့ဝါရှင်တန် DC KI တရားသူကြီးဘရာဟောဝါကတရားရေးဌာနကိုတောက်ချနေမှာအမိန့်ထုတ်လိုက်ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်မှုစုံစမ်းနေတဲ့ဒီမိုကရက်တီအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွတ်တော်နဲ့အချက်လက်တွေကိုမျှဝေမှုကိုတရားရေးဌာန DOJ ကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမှားကြောင်းဝါရှင်တန် DC KI တရားသူကြီးဘရာဟောဝါကပြောပါတယ်။ဖွဲ့စည်းပုံဥပဒေအရသမ္မတကိုတရားစွဲထိုက်ဒီဆုံးဖြတ်ရမယ့်လွတ်တော်အနေနဲ့အထူးစုံစမ်းရေးမှူးရဲ့နှစ်နှစ်နီးပါးကြာစုံစမ်းသိရှိထားချက်တွေအတွက်ပြန်ပြီးတော့စုံစမ်းစရာမလိုအပ်သလိုဂျူရီလူကြီးတွေနဲ့အထူးစုံစမ်းရေးမှူးစီမှာထွက်ဆိုထားတဲ့သက်သေတွေရဲ့တလွဲထွက်ဆိုမဲ့အနေရကိုလည်းပူစရာမလိုတော့ဘူးလို့ဟောဝါကထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်မော်လာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်ဒီမိုကရက်မတ်တရားဒီလဆောပိုင်းကြားနာပွဲမှာ FBI တပ်တွေကိုမေးမြန်းထားတဲ့မိတ်တူအချင်းချင်းပါဝဲတပ်တွေအထောက်ထားလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းတရားရေးဌာနရှိနေတဲ့ဘက်ကတော့ငြင်းချက်ထုတ်ထားပါတယ်ခင်ဗျာ
ပြည်မှုတစ်ခုနဲ့အမေရိကန်ပြည်ထောင်စုမှာထောင်ဒဏ်ပြစ်ဒဏ်ကြခံခဲ့ရတဲ့ရုရှားနိုင်ငံသူအမျိုးသမီးတူဟာခုတော့ရုရှားကသူ့နယ်အိမ်ကိုပြန်ရောက်သွားပါပြီ။မော်စကိုမြို့ကရှမန်တေဗော့ဖ်လေးစိတ်ကိုရောက်လာတဲ့အသက်30အရွယ်မာရီယာပူတီနာကိုသူ့အဖေနဲ့သတင်းထောက်အတော်များများကစောင့်ကြိုနေတာပါ။ပူတီနာကသူ့ကြမ်းမာကြောင့်နဲ့အိမ်ပြန်ရောက်တဲ့အတွက်ပျော်ရွှင်ကြောင်းပြောပါတယ်။အမေရိကန်တရားသူကြီးချုပ်ကိုအတိမပေးပဲပြည်ပကိုယ်စားလှယ်သူအဖေလုတ်ခံခဲ့တာကိုဝန်ခံခဲ့တဲ့ပူတီနာကသူ့မှာအပြစ်မရှိကြောင်းဆက်ပြီးတော့ပြောဆိုနေပါတယ်။အမေရိကန်မှာအချင်းကျခံရတဲ့ကာလဟာရှေ့လျားပြီးတော့ရင်နာစရာကောင်းတဲ့အကျွေးတွေ့အကြုံဖြစ်တယ်လို့လည်းပြောပါတယ်။ သူအမှုမှာရုရှားနိုင်ငံကကူညီဆောင်ရွက်ပေးခဲ့တဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်အာဏာပိုင်တွေကိုအသိမေးပေးပဲရုရှားအစိုးရအရာရှိအောင်တဦးရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားမှုနဲ့ပြစ်မှုထင်ရှားတဲ့အတွက်မာရီယာပူတီနာကို2018ဒီဇင်ဘာလမှာထောင်ဒဏ်18လပြစ်ဒဏ်ချမှတ်ခဲ့တာပါ။သူအမှုကြားနာနေချိန်ထိန်းသိမ်းထားတဲ့ကာလကိုပါထပ်တွက်ပြီးတော့အခုလိုလျှော်ရဲနဲ့ပြန်လည်လာတာပါ။မာရီယာပူတီနာဟာသနပ်ပိုင်ဆိုင်ခွင့်ထောက်ခံရေးလှုပ်ရှားမှုကိုအသုံးချပြီးတော့အမေရိကန်နိုင်ငံရဲ့အသံဝိုင်းမှာထုတ်ပေါက်ဝင်ရောက်ဖို့နဲ့2016ခုနှစ်ကဒိုနယ်ထရမ့်နဲ့ဟီလာရီကလင်တို့ရှင်ပြိုင်ခဲ့ကြတဲ့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်နဲ့ရုရှားအကြားတရားမဝင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ပေးဖို့ရုရှားအစိုးရအရာရှိဟောင်းအလက်ဇန်ဒရာတိုရှင်ရဲ့တရားညွှန်ကြားမှုနဲ့လုတ်ကန်ခဲ့ကြောင်းဝန်ခံထွက်ဆိုခဲ့တာဖြစ်ပါတယ်
။ယူရိုနိုင်ငံမှာလွတ်တော်ဆွေးနွေးပွဲမလုပ်ခင်မှာပဲလုံခြုံရေးတပ်ဖွဲ့တွေကမြေအယူပုံးတွေသုံးပြီးဆန္ဒပြတဲ့သူတွေကိုစိတ်အောင်နေမြေလို့သတ်မှတ်ထားတဲ့နေရာတွေကနေမောင်းထုတ်ဖို့ဒီနေ့လုပ်နေပါတယ်။သူကတာဝန်ရှိသူတို့ရဲ့အပြောအရမနေ့တော့ကြာနေ့ကလူလူစုဝေးဆန္ဒပြမှုတွေလူတွေကဒီဩဇာကြီးမားတဲ့ပြည်သူစစ်ရုံးခန်းတစ်ခုကိုဝင်စီးနေပြီးတော့မိရှူရာကနေအဲ့ဒီမိတဲ့ပြန်ပိတ်မိပြီးတော့လူ12ယောက်တိဆုံးသွားပြီးအခုဆိုရင်တိဆုံးသူစုစုပေါင်းရေအတွက်ဟာ42ဦးထိရှိသွားပြီဖြစ်ပါတယ်။ဘက်ကလက်မျိုးတော်မာရောက်နိုင်ငံတောင်ပိုင်းနေရာအနောက်မှာပါလှုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစံတွေတုံးပြီးတော့ပစ်ခတ်မှုကြောင့်လည်းတိဆုံးတာတွေဖြစ်ပြီးမိနဲ့မျက်ရည်ပုံးတွေကြောင့်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။ဒီဆန္ဒပြမှုတွေကတောင်းဆိုချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဆုံးဖြတ်ဖို့လွတ်တော်ကိုဒီနေ့ညနေပိုင်းမှာခေါ်ယူထားပြီးတော့ဆန္ဒပြသူတွေကလွတ်တော်တရှိရာ Green Zone ကိုရောက်ရှိဖို့အတွက်ဒီမနက်ထက်ကကြိုးစားနေကြပါတယ်။ဆိုရယုံတွေတန်ယုံတွေရှိရာ Green Zone ကိုရောက်နိုင်တဲ့တာရီယာရင်မြင်းနဲ့အော်ဂျူမိုရီယာတရားကနေဆန္ဒပြတဲ့သူတွေကိုတော့လုံခြုံရေးနေဘက်ကရှင်းထုတ်နေပါတယ်။ Iran နိုင်ငံမှာအောက်ဒီလိုက်စားမှုတွေနဲ့အလုံးလဲမဲ့ပြဿနာဖြေရှင်းပေးဖို့တောင်းဆိုရကနေနိုင်ငံရေးစနစ်ကြီးတစ်ခုလုံးပြည်ပြောင်းလဲရေးလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဒီလတရက်နေကလေးကဖြစ်ပွားနေတာပါလူပေါင်း150လောက်လည်းတည်ဆုံသွားပြီလို့အစိုးရစုံစမ်းမှုတွေမှာတွေ့ရပြီးတော့ဘက်ဒက်မျိုးတော်မှာတည်ဆုံသွားတဲ့ဆန္ဒပြသူအများစုကခေါင်းတော်မဟုတ်ရင်ဘတ်ကိုကြည်စံထိမှန်ပြီးတော့တည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဝေမရီအန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်ငွေမှာတိုင်းမီတာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတိုင်းရဲ့စနေနေ့ညဖက်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ပရတိန်နိုင်ငံလန်နာမျိုးအနေကအလုံးပိတ်ထရက်ကားတစ်စင်းထဲမှာပြေးခဲ့တဲ့ရက်ပိုင်းကရှာတွေ့ခဲ့တဲ့အလောင်း39လောင်းဟာတရုတ်နိုင်ငံသားတွေဖြစ်မယ်လို့ပရတိန်ရဲတို့ကအစောပိုင်းမှာပြောထားပေမဲ့ဗီယက်နမ်နိုင်ငံကမိသားစုနှစ်ခုကသူတို့မိသားစုဝင်တွေဖြစ်နိုင်တယ်ဆိုပြီးပြောဆိုလာပါတယ်။တည်ဆုံသူတွေထဲမှာအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်ပါတယ်။ပရတိန်ကိုသွားတဲ့ခီလာမှာသူ့သားတည်ဆုံသွားတယ်ဆိုပြီးလူတစ်ယောက်ကဖုန်းဆက်အကြောင်းကြားလာတယ်လို့ဗီယက်နမ်အမျိုးသားကြီးတစ်ယောက်က AFP သတင်းဌာနကိုဒီကနေ့ပဲပြောပါတယ်။2018ခုနှစ်ကလေးကတရုတ်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့သားဖြစ်သူပရတိန်ကိုသွားဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့နှစ်ပတ်လောက်ကဖုန်းဆက်ပြောခဲ့ကြောင်းငွေရင်တင်ကြီးကပြောပါတယ်အသက်20အရွယ်သားဖြစ်သူငွေရင်တင်လုံးဟာအဲ့ဒီခီးစဉ်အတွက်အမေရိကန်ဒေါ်လာ14,000ပေးရမယ်လို့လည်းသူကပြောပြခဲ့တယ်လို့ကြီးကပြောပါတယ်အလောင်းနဲ့မတွေ့ခင်နေ့ရက်အလိုအောက်တိုဘာ21ရက်နေ့ညနေ3နာရီလောက်မှာပဲပြစ်တက်ကနေသူ့သားထွက်သွားပြီလို့ထင်တဲ့အကြောင်းပရတိန်နိုင်ငံကအဆက်အသွယ်တစ်ခုကသူ့ကိုပြောခဲ့တယ်လို့လည်းအဖေဖြစ်သူကြီးကပြောပါတယ်တေဆုံးသူတွေထဲမှာပါတယ်လို့ယူဆရတဲ့အခြားဗီယက်နမ်အမျိုးသမီးတဦးဖြစ်တဲ့အသက်26နှစ်အရွယ်သရီတာမီကလည်းသူ့ရဲ့ပြပါကြီးမအောင်မြင်ကြောင်းနဲ့အသက်ရှူချက်လို့သူသေးရပါတော့မယ်အဖေနဲ့အမေကိုချစ်ပါတယ်လို့နှုတ်ဆက်စာတိုလေးကိုတယ်လီဖုန်း message ကနေဗီယက်နမ်အမေစီဘုတ်ဒူနေကပေးပို့ခဲ့တာဖြစ်ပါတယ
်ဟောင်ကောင်မှာရဲတပ်ဖွဲ့ဝင်တွေရဲ့ဓာတ်ပုံတွေနဲ့ခွေးအချက်လက်တွေကိုအင်တာနက် online ပေါ်မှာမတင်ရဘူးလို့တရားရုံးကယာယီတောင်းရန်ထုတ်ပြီးတော့တားပြစ်လိုက်ပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့ဓာတ်ပုံတွေနဲ့သူတို့အချက်လက်တွေကိုအင်တာနက် online တွေပေါ်မှာတင်ပြီးနောက်ဆက်စော်ကားရိုင်းနဲ့ဖတ်သက်ပြီးတော့ဟောင်ကောင်တရားရေးဌာနကဒါကိုယာယီတာဝရန်ထုတ်ပေးဖို့တရားရုံးချုပ်ကိုတောင်းဆိုခဲ့တာဖြစ်ပြီးတော့ဒါကိုဟောင်ကောင်တရားရုံးချုပ်ကလည်းတည်ပြုခဲ့တယ်လို့ဟောင်ကောင်အစိုးရကဒီနေ့မှပြောပါတယ်ဒါဟာဟောင်ကောင်အစိုးရဘက်ကအစိုးရပေါ်ဆန့်ကျင်ဆန္ဒပြတဲ့သူတွေကိုနေနှင်းဖို့အတွက်နောက်ဆုံးကြိုးပမ်းတဲ့အနေနဲ့လှုံ့ဆော်ထားတာလည်းဖြစ်ပါတယ်ဟောင်ကောင်တရားရုံးချုပ်ကချမှတ်လိုက်တဲ့ဒီအမိန့်ထဲမှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ Facebook Instagram အကောင့်တွေနဲ့နောက်သူတို့ရဲ့မှတ်ပုံတင်ဒါမှမဟုတ်ဓာတ်ပုံတွေအပါအဝင်သူတို့မိသားစုဝင်တွေရဲ့အချက်လက်တွေနဲ့ဓာတ်ပုံတွေကိုဖော်ပြပြောဆိုတာတွေမလုပ်ရဘူးဆိုပြီးတော့တားမြစ်လိုက်တာဖြစ်ပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြပွဲကိုထောက်ခံသူတွေရဲ့ဓာတ်ပုံတွေနဲ့အချက်လက်တွေကိုအင်တာနက် online forum တွေပေါ်မှာဖော်ပြထားတာတွေရှိပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအကြမ်းဖက်နေနေတာကိုခန့်ကွက်တဲ့အနေနဲ့လဲကျမကြီးဝန်ထမ်းတွေဟာဟောင်ကောင်မှာဒီနေ့ချီတက်ဆန္ဒပြခဲ့ကြပါတယ် ခင်ဗျာ
American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကနေရာကိုခုမှလောင်နေတဲ့တောင်ဝင်းကြီးတွေကိုမိသက်သမားတွေမရမနာငြိမ့်တန်နေရပါတယ်။မိအကြီးအကျယ်လောင်တဲ့နေရာတစ်ခုကတော့ Los Angeles မြို့မြောက်ပိုင်းကအဝိုင်းထွက်လုတဲ့နေရာမှာဖြစ်ပါတယ်။ California အုပ်ချုပ်ရေးမှူး Kevin Newsom က Sonoma နဲ့ Los Angeles ခရိုင်တွေကိုမနေ့တောက်ကြနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မိလောင်မှုကြောင့်ထိခိုက်ဒဏ်ရာတဲ့တရင်တွေတော့မရှိသေးပါဘူး။မိဘေးတင်ခဲ့သူတွေကိုလာပြီးကြည့်ရှုခဲ့တဲ့အုပ်ချုပ်ရေးမှူး Newsom ကပြည်နယ်တွင်အကြီးဆုံးထားအပေးကုမ္ပဏီဖြစ်တဲ့ PG&E ရဲ့စီမံခန့်ခွဲမှုညံ့ပြင်းပြီးသူတို့လုပ်ရမယ့်အလုပ်ကိုမလုပ်ခဲ့တဲ့အတွက်တနည်းပြီးတနည်းအခုလိုမိဘေးတင်နေရတဲ့ပေါ်စိတ်နဲ့စိတ်အနှောက်အယှက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ
်။ဂျပန်နိုင်ငံရှေ့ပိုင်းမှာမိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးတာတွေနဲ့မြေပြိုကျတာတွေဖြစ်ခဲ့ပြီးတော့သေဆုံးသူဦးရေဟာဒီကနေ့မှ10ယောက်ထိရှိသွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကဖော်ပြလိုက်ပါတယ်။ဒါအပြင်နောက်ထပ်3ယောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကလည်းဂျပန်နိုင်ငံဟာအင်အားပြင့်တိုက်ဖုံးမုန်တိုင်းတန်းကိုအကြီးကျယ်ခံခဲ့ရတာပါ။မနေ့တောက်ကြနေတုန်းကတော့ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းကချီဘာနဲ့ဖူကူရှိမခရိုင်တွေကရေလွမ်းထားတဲ့နေရာတွေမှာမြေပြိုချမှုတွေရှိခဲ့ပါတယ်။တချို့နေရာတွေမှာဆိုရင်လေပြင်းနေတာကြောင့်တစ်လစာလောက်ရွာသွန်းရမယ့်မိုးရေချင်းပမာဏကိုနေ့တစ်ဝက်ထဲနဲ့ရွာသွန်းသွားခဲ့ပါတယ်။ချီဘာခရိုင်ကအူရှိကူမြို့မှာတော့ဆယ်နှစ်အတွင်းမိုးရေချင်း17လက်မလောက်ရွာသွန်းခဲ့တယ်လို့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့လကတိုင်ဖုန်းမုန်တိုင်းနဲ့မုန်တိုင်းနှစ်ခုတန်းကိုခံလိုက်ရတဲ့ဂျပန်နိုင်ငံရဲ့အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းတစ်လျှောက်ကလူတွေအနေနဲ့လည်းဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့အမိန့်တွေထုတ်ပြန်ထားလို့တခြားရေးပေးခဲ့တဲ့အကြံပေးချက်တွေကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
။စနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။အော်တိုဘာလ28ရက်နေ့မှာကျင်းပမယ့် NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန္ဓာတက်မဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဘိုးချုပ်ကြီးရွက်စစ်ကိုလက်ခုလက်မှာခရီးဆက်ခွင့်မပြုတာကြောင့်နှစ်ဖက်ညှိနှိုင်းနေတဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်ရေးမှူးကပြောသွားပါတယ်။သတင်းထောက်တွေမေးခဲ့ကြတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားလက်ရှိတိုက်ပွဲတွေကိစ္စမူရစ်ဆေးဝါးပြဿနာအပြစ်ရရေးစတဲ့အကြောင်းအရာတော်တော်များများကိုလည်းတက်မတော်ဘက်ကပြန်ပြီးတော့ဖြေကြားခဲ့တဲ့အကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင်
။တက်မတော်ကသတင်းစာရှင်းလင်းပွဲတွေကိုတစ်လတစ်ကြိမ်သဘောမျိုးကျင်းပလေရှိတာမှာဒီကနေ့အော်တိုဘာ26ရက်နေ့မှာလည်းအခါတိုင်းလိုပဲနေပြည်တော်မှာရှိတဲ့တက်မတော်စစ်သမိုင်းပြတဲ့အတွင်းမှာပြုလုပ်ခဲ့ပါတယ်။အစပိုင်းမှာတက်မတော်သတင်းမှပြန်ကြားရေးကော်မတီဥက္ကဋ္ဌဘိုးချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဘိုးချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းတို့ကတလားတွင်းဖြစ်စဉ်တွေကိုတင်ပြခဲ့ကြတာမှာရခိုင်ပြည်နယ်မှာလက်ရှိ AA ရခိုင်တက်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေရှမ်းပြည်နယ်အတွင်း TNLA တအောင်ပလောင်လက်နက်ကိုင်အဖွဲ့အပါအဝင်တခြားလက်နက်ကိုင်အဖွဲ့စီတွေနဲ့ CIA ရထိတ်တန့်ရင်ဆိုင်မှုအခြေအနေတွေမြောက်ပိုင်းမဟာမိတ်လေးဘက်နဲ့အပြစ်ခတ်ရဆေးရေးဆွေးနွေးမှုနဲ့သဘောတူညီချက်ရနိုင်မှုအလားအလာမူရစ်ဆေးဝါးပြဿနာတို့အပြင် NCA တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးတဲ့၄နှစ်ပြည့်အခမ်းအနားအကြောင်းတွေကိုအကျယ်တဝင့်တင်ပြခဲ့ကြပါတယ်။ NCA ၄နှစ်ပြည့်အခမ်းအနားကိုလာမယ့်တနင်္လာနေ့အောက်တိုဘာ28ရက်နေ့မှာနေပြည်တော်မှာကျင်းပဖို့ရှိတာကြောင့်တိုင်းစားခေါင်းဆောင်တွေအသီးသီးရောက်လာနေကြတာမှာတခြားတိုင်းရင်းသားခေါင်းဆောင်တွေလာတဲ့ခီးစဉ်တွေမှာခဏိအချိန်ထိအခက်အခဲမရှိသေးပေမဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဘိုးချုပ်ကြီးရွတ်ဆက်ကိုမြန်မာစစ်တပ်ကလန်ခုလတ်မှာခီးဆက်သွားခွင့်မပြုတာကြောင့်အခမ်းအနားကိုတက်မဲ့အစီအစဉ်ဖြစ်ရမယ့်သဘောရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကမေးတာမှာတက်မတော်သတင်းမှပြန်ကြားရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကအခုလိုဖြေကြားခဲ့ပါတယ်
။ပုံလန်ခီးကလုံကြုံရေးအရာကလုံကြုံရေးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။အဲတခုခုဒီထက်မှဒါလို့မလို့ဒီကုံလန်ခီးရနေဖြတ်သန်းလာလို့မလို့တခုခုဖြစ်သွားလို့ရှိရင်ကျွန်တော်တို့နယ်မြေတွေကိုဝင်လာပြီးဖြစ်ပါတယ်ကျွန်တော်နယ်မြေတွေကိုဝင်လာပြီးဖြစ်တယ်အဓိကတာဝန်ရှိမှာဘယ်သူရင်းဆိုကြလုံခြုံရေးအဖွဲ့တွေမှာတာဝန်ရှိမှာဖြစ်တယ်လုံခြုံရေးကိုဘယ်သူကဆောင်ရွက်နေတုန်းဆိုကြကာကွယ်နေတဲ့လုံခြုံရေးကိုတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဆောင်ရွက်နေတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတာချီလိတ်ကနေလေနဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်ဒါကိုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြီးတော့ကြစည်းစက်ညီနိုင်မှုတွေတော့ရှိပါတယ်စည်းစက်ညီနိုင်မှုတွေရှိရတာဒီတာချီလိတ်ဘက်ကနေပြန်လာနိုင်ဖို့အတွက်စည်းစက်နေနိုင်မှုရှိတယ်လက်ခံတာမလက်ခံတာတော့သူတို့ပိုင်းပေါ့
တိုင်းသားကောင်းဆောင်နေနဲ့အစိုးရတပ်မတော်ကိုယ်စားလှယ်တွေနှိရှေလာများစ조사ပြီးရရှိလာတဲ့ NCA သဘောတူညီချက်လက်မှတ်ရေးထိုးတဲ့နှစ်ပတ်လည်အခမ်းအနားကိုအဆင်ပြေချောမွေ့စွာတက်နိုင်အောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းဘုံမှုချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီလိုမျိုးပွဲမျိုးမှာတော့ကျွန်တော်တို့ကပေါ့နော်ဟိုတက်တဲ့အခါမှာအနောက်ရှက်ကင်းကင်းနဲ့တက်နိုင်အောင်ခီးမပင်မမင်းနဲ့ရောက်နိုင်အောင်စီစဉ်ဆောင်ရွက်ပေးတာဖြစ်တယ်ဒီမှာတော့ဒါအားလုံးကပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်အားလုံးကနားလည်မှုရှိနေပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတော့ပို့ပြီးတော့ ရင်ကျန်းရေးအတွက်အကျိုးဖြစ်ဆုံးစေမယ်လို့ထင်ပါတယ်
ဒီကနေ့တင်းသာရှင်းလင်းပွဲမှာကျင်းပခင် AA အဖွဲ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်50ကျော်ကိုဖမ်းဆီးသွားခဲ့တာအပါအဝင်ရခိုင်ပြည်နယ်အတွင်းအခုရက်ပိုင်းတွေမှာအခြေမြင့်ဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကြောင့်ရခိုင်ကိစ္စဟာတင်းတောက်တိုင်းကစိတ်ဝင်တစားမေ့ကျင်နေကြတဲ့အကြောင်းအရာဖြစ်ခဲ့ပါတယ်ရခိုင်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကို AA အဖွဲ့ကဖန်တီးခြင်းသာဖြစ်ပြီးတပ်မတော်ကဖန်တီးခြင်းမဟုတ်ကြောင်းရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့တရားခံဟာ AA အဖွဲ့သာဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါကြောင့်ရခိုင်ဒေသတည်ငြိမ်ရေးအတွက် AA အဖွဲ့မရှိမှဖြစ်မယ်လို့သူကပြောပါတယ
်။ရခိုင်ဒေသမှာတည်ငြိမ်အေဂျင်စီအတွက်က AA မရှိဘူးဆိုရင်အေဂျင်သွားလိမ့်မယ်။တေချာပေါက်ပြောရတယ်ကျွန်တော်အာမခံ
။အောက်တိုဘာ28ရက်နေ့မှာ NCA လက်မှတ်ရေးထိုးတဲ့လေးနှစ်ပြည့်အခမ်းအနားကျင်းပပြီးနောက်တစ်နေ့အောက်တိုဘာ29ရက်နေ့မှာတော့ JMCM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင့်ထွေဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးဘယ်တော့ကျင်းပမယ်ဆိုတဲ့ကိစ္စကိုဆက်လက်ကျင်းပသွားဖို့စီစဉ်ထားကြတာကြောင့်ခုလို RCSS ဥက္ကဋ္ဌမတက်ရောက်နိုင်မဲ့အနေအထားကအဲ့ဒီဆွေးနွေးမှုကိုအဟန္တာဖြစ်စေမလားဆိုတာကတော့မသေးကြသေးပါဘူး။ဒါပေမဲ့သမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့ NCA လက်မှတ်ရေးထိုးတဲ့လေးနှစ်ပြည့်အခမ်းအနားကိုထိပ်သီးခေါင်းဆောင်တွေမတက်လဲကျင်းပသွားမှာဖြစ်ကြောင်းအောက်တိုဘာ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုင်းပြောပြသွားတာပါရှင်အခုသတင်းတော့မှတ်စုကိုနားဆင်ရပါမယ်ပြည်သူအစိုးရလို့သတ်မှတ်ထားတဲ့ NLD အစိုးရအာဏာရလာတာအခုဆိုရင်၄နှစ်ကျော်လာပါပြီအာဏာရလာရင်အမျိုးသားယဉ်ကျေးစီရင်နဲ့ငြင်းချမ်းရေးတရားဥပဒေစိုးမိုးရေးတွေကိုဦးစားပေးသွားမယ်လို့ပြောခဲ့ပေမဲ့အခုချိန်ထိတရားဥပဒေစိုးမိုးရေးအပိုင်းမှာထင်သလောက်ခရီးမရောက်ခဲ့ဘူးဆိုတဲ့ဝေဖန်ထောက်ပြသံတွေပို့ပြီးတော့ကြဲလောင်လာနေပါတယ်ဘယ်အချက်တွေကတရားဥပဒေစိုးမိုးမှုမရှိတာလို့သတ်မှတ်ပြီးပြင်ဆင်ဖို့ထောက်ပြနေတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုကနေ VOE သတင်းတောက်မေခကပြောပြမှာပါရှင
်ရွေးကောက်ပွဲမဲဆွဲစည်းဝေးကာလအတွင်းသူတို့ပါတီအနိုင်ရခဲ့ရင်လှုပ်ဆောင်မယ်လို့ NLD ပါတီကပေးခဲ့တဲ့ကတိတွေထဲမှာတရားဥပဒေစိုးမိုးရေးလှုပ်ဆောင်ပေးမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါပေမဲ့ NLD ပါတီအနိုင်ရပြီးအစိုးရဖွဲ့ပြီးတဲ့နောက်မှာတော့နိုင်ငံတွင်းဖြစ်ပေါ်နေတဲ့တရားစီရင်မဏ္ဍပ်ရဲ့ချွတ်ယွင်းအားနည်းချက်တွေဟာတိတာပေါ်လွင်ပြီးဒီကိစ္စကိုအလင်းမြန်ကင်တွယ်ဖြေရှင်းနိုင်အောင်မဲ့အလားအလာလဲမတွေ့ရသေးပါဘူး။တရားစီရင်မဏ္ဍပ်ရဲ့ချွတ်ယွင်းချက်အချို့ကိုထောက်ပြသူအချို့ကတော့အရင်ဆရာနာရှင်လက်ထက်ကလိုပဲဥပဒေကိုလိုတလိုလက်တလုံးချဆောင်ရွက်တာအမြင်သဘောထားမတိုက်ဆိုင်တဲ့တက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးတောင်းဆိုသူတွေကအစိုးရကိုဝေဖန်တာဆန္ဒဖော်ထုတ်တာရှိခဲ့ရင်လိုတလိုပုံမှန်တွေတက်ပြီးအရေးယူတာတွေကတရားဥပဒေစိုးမိုးဖို့လှုပ်ဆောင်မယ်ဆိုတော့ NLD ပါတီအပေါ်မေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ဆိုပါတယ်ဒီထဲမှာအထင်ရှားဆုံးကတော့နိုင်ငံသားတွေကိုကာကွယ်ပေးမယ်ဆိုပြီးရေးဆွဲပြဋ္ဌာန်းလိုက်တဲ့နိုင်လွတ်လုံလို့ခေါ်တဲ့လူတီများတဲ့ဥပဒေပဲဖြစ်ပါတယ်ဥပဒေပညာရှင်တဦးဖြစ်တဲ့ဦးကြည်မြင့်ကတော့အခုလိုဥပဒေကိုလက်ကင်တုပ်လို့အသုံးပြုလာတာပြည်သူကိုကာကွယ်မယ်ဆိုပြီးအာဏာပိုင်တွေကိုယ်တိုင်ကဒီဥပဒေကိုလက်ကင်ထားကလိုတလိုတုံးနေတာတွေကြောင့်တရားစီရင်ရေးစနစ်ကိုပြင်ဆင်ဖို့လိုအပ်ပြီလို့ပြောဆိုလိုက်ပါတယ
်။ရဲတွေကိုတီးရပေါ့နော်။စစ်တပ်ကလာပြီးတော့နေရာယူတဲ့လူတွေဒီရဲတပ်ဖွဲ့ရဲ့စစ်တပ်ရဲ့အယံတပ်ပုံစံမျိုးသဘုံတိုက်ဖို့ပုံစံမျိုးအဲဆန္ဒပြလူတွေနှိမ်နှင်းမှုတွေအယံတပ်ကြီးပုံစံမျိုးအဖြစ်မှဒီမှုကင်းတွေကိုကောင်းဝင်သွားဖမ်းဆီးစီရင်နိုင်တဲ့အရေးရှိတဲ့ရဲတပ်ဖွဲ့ကြီးဖြစ်မှပဲဟလာပြောပြီးဆုံးလို့ကိစ္စမျိုးတွေတခြားကရိုက်လို့နှက်လို့သေဒဏ်ရရတဲ့အဖြစ်မျိုးတွေပြောင်းဝင်လို့ဆရာတော်အဲ့လိုပြောခြင်းလဲ
တိုင်းရင်သားဒေတာအချို့မှာလူနည်းစုဌာနေတိုင်းရင်သားတွေကသူတို့ရဲ့လွတ်လပ်ခွင့်အပေါ်ထိပါလာတာတွေကိုဆန္ဒဖော်ထုတ်တာတောင်းဆိုဆန္ဒပြကြတဲ့လူခွေလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာတွေကြီးကြီးအပြင်းလဲမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာတကယ်ပဲဒီမိုကရေစီစံနှုန်းတွေနဲ့ကန့်ညီမှုမရှိသလိုတိုင်းရင်သားတွေလိုချင်နေတဲ့ဖက်ဒရယ်စနစ်ကိုသွားဖို့ကလည်းပိုအလန့်ဝေးစေတယ်လို့ဆိုလာသူကတော့လူခွေလှုပ်ရှားသူချယ်ရီဇာဟောင်းပါ
ဖက်ဒရယ်စနစ်ကိုဟိုတက်ပွဲဝင်တဲ့ချိန်မှာအခုချိန်မှာဆိုလို့ရှိရင်3ခုပေါ့တစ်ခါလက်နက်ကင်ဖွဲ့စည်းအနေကိုဒီဖက်ဒရယ်အောင်လုပ်မယ်နှစ်ကယူကော့ပွဲ electoral process ကိုလိုက်ပြီးတော့မှငါတို့တိုင်းသားပါတီတွေလည်းပါမယ်ငါတို့တိုင်းသားတွေကဖက်ဒရယ်အောင်လုပ်မယ်ဆိုပြီးတော့ဒီယူကော့ပွဲ process မှာပါလာတဲ့တိုင်းသားပါတီတွေရှိတယ်ပြီးရင်တိုင်းသားဒီရဲ့အခွင့်အရေးတွေမှဘုချုပ်ရုပ်တုကိစ္စတွေမှာဆိုလို့ရှိရင်သူတို့ရဲ့ political views political rights ကိုနိုင်ငံရဲ့အခွင့်အရေးကို exercise လုပ်ပြီးတော့မှလမ်းပေါ်ထွက်ပြီးတော့လာပြီးတော့ဆန္ဒပြထုတ်ပြန်နေတဲ့ဟာတွေရှိဆို အဆင့်က3ဆင့်ရှိတာပေါ့ဒါပေမဲ့ဒီဆင့်3ဆင့်ကိုချစ်ချင်မယ်ဆိုလို့ရှိရင်လုံးဝကိုဒီစနစ်ကြီးတစ်ခုလုံးကတို့ကိုတစ်ခုပြီးတစ်ခုရိုက်ချိုးနေရတွေ့ရတယ်လုံးလို့မရအောင်ပြောလို့မရအောင်လို့ဒါဆိုတော့ကျမတို့မျိုးများထားတဲ့ Federal ကိုသွားဖွင့်ရတွေ့မှဒါမှအလှမ်းဝင်နေတာတွေ့ရတယ
်ဓာရီကိုအချိန်မီပြင်ဆင်ဖို့အရေးတကြီးလိုအပ်နေပြီလို့ဆိုလာသူကတော့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်ပါ
ဒီဆဲဥပဒေတွေကိုအလွဲသုံးတဲ့ဖြစ်စဉ်တွေကိုအစိုးရအနေနဲ့ zero dollar နဲ့ policy ချင်သုံးပေးရမယ်ပေါ့နော်ဒီတီဆဲဥပဒေကိုချိုးဖောက်တဲ့ဖြစ်စဉ်တွေကိုဘယ်သူလှုပ်လှုပ်ပေါ့နော်ဘယ်သူလှုပ်လှုပ်လုံးဝခွင့်မလဲ့ဖို့ဆိုတော့စံနှုန်းတစ်ခုကိုလက်တွေ့အစိုးရအနေနဲ့ကျင့်သုံးဖို့လိုတယ်ပေါ့နော်အဲ့ဒီလိုမကျင့်သုံးမှုဆိုလို့ရှိရင်ဒီဆဲဥပဒေရဲ့အထက်မှာဥပဒေရဲ့အထက်မှာအာဏာပိုင်တွေရှိနေမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာအရက်ဖက်အာဏာပိုင်တယောက်ကိုနေရာပေးလိုက်မယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာနောက်ထပ်ရာချီတဲ့နော်အော်တက်အာနာပိုင်းနေအများကြီးခွင့်ပြုရလိမ့်မယ်ပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကပဲတေးတန်ရှင်ဖြိုးပြေဆုံးအပါဝင်အမှုပညာရှင်၃ဦးကိုမူရရဲတပ်ဖွဲ့ကကိုထီလက်ရောက်ရိုက်နှက်ကဖမ်းဆီးအရေးယူမှုပြုတာကအကောင်းဆုံးထောက်ပြစရာတာရကတစ်ခုဖြစ်ခဲ့ပါတယ်ရဲတွေအနေနဲ့ဖမ်းဆီးချုပ်နှောင်ခေါ်ဆောင်တာမှာရုံးကန်ခြင်းမရှိတဲ့တရက်ခန်းလို့ယူဆရသူတွေကိုရိုက်နှက်ခေါ်ဆောင်ခွင့်မရှိသလိုလူမြင်ကွင်းမှာလက်ထိတ်ခတ်ခွင့်မရှိစေရလို့ရဲကျင့်ဝတ်စည်းကမ်းမှာအတိအကျပြဋ္ဌာန်းထားတာကိုဖောက်ဖျက်ပြီးဒေသရှင်ဖြိုးပြေဆုံးအပါဝင်အမှုပညာရှင်၃ဦးကိုရိုက်နှက်ဖမ်းဆီးခဲ့တာဟာရဲဝင်နှန်းတွေရဲ့လှုပ်ဆောင်ချက်ပေါ်အများကမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်ဒီဖြစ်ပျက်ကြောင့်ပြည်သူတွေအနေနဲ့ဒီနိုင်ငံတွင်းမှာတကယ်လုံခြုံမှုအပြည့်နဲ့စိတ်အေးချမ်းစွာနေနိုင်ရဲ့လားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်ဒါနဲ့ပတ်သက်လို့ဒေသရှင်တန်တာဝင်းကအခုလိုပြောပြလာခဲ့တာပါ
သူတို့ကတော့သူတို့တာဝန်ရှိရသူတို့လုပ်တယ်တနည်းအားလို့တော့ဖက်တယ်ဖက်တဲ့လူကမဟုတ်ခဲ့ဘူးဆိုရင်24နာရီအတွင်းမှာမှန်မှန်ကန်ကန်ပြန်ပြီးတော့လှုပ်ပေးစေချင်တယ်အဲ့ဒါလေးကတော့ဒါမတို့တောင်းဆိုတာပေါ့နော
်လက်ရှိအစိုးရလက်ထက်မှာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုပြီးဥပဒေတွေကိုရေးဆွဲပြဋ္ဌာန်းခဲ့ပေမဲ့တကယ်လက်တွေ့မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တောင်ကန့်သက်ထားတဲ့အပြင်အဲ့ဒီဥပဒေတွေကိုလည်းအာဏာပိုင်တွေဘက်ကလိုယာဆွဲသုံးနေကြတာဒီဥပဒေတွေပေါင်ကျော်ပြီးလုတ်ခွင့်ရှိနေတာတွေကိုအရေးမယူဘဲမျက်ကွယ်ပြုထားတာတွေရှိနေသေးပါဒါကြောင့်လဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုနဲ့အဲ့ဒီဥပဒေအောက်မှာနေထိုင်နေကြရတဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုတွေကမေးခွန်းထုတ်စရာရှိနေသေးလို့ဝေဖန်ထောက်ပြနေတဲ့အကြောင်းဒီတစ်ပတ်သတင်းတောင်မဆူကနေတင်ပြလိုက်ရပါတယ်ရှင
်မေခါရဲ့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါဦးမယ်ရှင်။ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းအများစုကအလုတ်ခေါ်ရင်အတွေ့အကြုံရှိသူတွေကိုဦးစားပေးပြီးခေါ်ရာကြောင့်ကျောင်းဆင်းဂါဇာနဲ့ဘွဲ့ရပြည်ဂါဇာလူငယ်တွေအနေနဲ့အလုတ်ကန်တစ်ခုရဖို့အခက်အခဲတွေရှိနေပါတယ်။ဒါကြောင့်လူငယ်တွေကိုလုပ်ငန်းအတွေ့အကြုံပေးနိုင်မဲ့အလုတ်တင်ဝန်ထမ်းခေါ်ယူမှုအပိုင်းမှာဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲ။အစိုးရကရောဘာတွေဆောင်ရွက်ပေးဖို့လိုမလဲဆိုတာအပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြပေးမှာပါရှင
်တက္ကသိုလ်ဒီဒီမှာပညာသင်ယူစီးပူးပြီးဘွဲ့ရရှိခဲ့တဲ့လူငယ်တွေနှစ်ဆင့်တိတ်နေရှိပြီးရှိနေပေမဲ့ဘွဲ့ရပြီးတိုင်းလဲတမွေးဝမ်းကြောင်းအလုတ်ကင်တစ်ခုချက်ချင်းရရှိဖို့တော့မလွယ်ကူပါဘူးတဲ့တော်လျောက်ပတ်တဲ့လစာနဲ့အလုတ်အကင်ကောင်းကောင်းတစ်ခုရဖို့အတွက်ကိုရရှိထားကြတဲ့ဘွဲတစ်ခုအပြင်အခြားအတိမတ်ပြုလက်မှတ်တွေလည်းလိုအပ်သေးတာကြောင့်ဘွဲရပြီးကစားလူငယ်တွေဟာလုပ်ငန်းဝင်ကိုတန်းဝင်နိုင်ဖို့အတွက်ရုန်းကန်နေကြရပါလိမ့်မယ်။အလုတ်လျှောက်တဲ့အခါမှာလည်းကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းအများစုကလုပ်ငန်းအတွေ့အကြုံရှိသူကိုဦးစားပေးခေါ်တာတွေနဲ့တခြားလိုအပ်တဲ့အရေးချင်းကန့်သတ်ချက်တွေကြောင့်အလုတ်ကင်တစ်ခုရရှိဖို့ခက်ခဲနေကြပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မန္တလေးမြို့ရတနာဘုံတက္ကသိုလ်ကျောင်းသူမမနိရတနာသိန်းကအခုလိုပြောပါတယ်။
ဒီကွန်ပျူတာနဲ့ပတ်သက်တဲ့ skill တွေတို့ဒီအင်္ဂလိပ်စာနဲ့ပတ်သက်တဲ့ skill တွေကတော့ကုမ္ပဏီအများစုကအဲ့ဒါအဓိကတောင်းဆိုတာပေါ့ဒါပေမဲ့ညီမအဲ့ဒီဟာတွေကိုဖြည့်ဖို့တော့လိုတယ်ဒီတချို့အဲ့ဒီနှစ်ခုလုံးမလိုတဲ့ဟာတွေပေါ့အလုပ်တွေတော့ရှိတယ်အဲ့ဒီဟာတွေမှာဆိုလို့ရှိရင်တော့အဓိကတော့အင်္ဂလိပ်စာပေါ့အင်္ဂလိပ်စာအဓိကကောင်းရင်တော့အလုပ်ကပိုပြီးတော့ပေါ်တယ်အဲ့ဒီမှာအဲ့နှစ်ခုမှာဆိုလို့ရှိရင်ညီမကမရသေးဘူးပေါ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခု internship တွေကတော့သူက training တွေပေးတဲ့အတွက်ကြောင့်မို့အဲ့ဒါတွေပဲပို့ပြီးရှောက်ပြအခက်အခဲဖြစ်တာတော့အဲ့ computer နဲ့အင်္ဂလိပ်စာနဲ့အဓိကအခက်အခဲဖြစ်တာပေါ့အနေရလာတဲ့အတွက်ကြောင့်အဲ့ဒါတွေကခုမှသင်တဲ့တည်းရ
ခုမှသက်ဆိုင်ရာလုပ်ငန်းအတွေ့အကြုံမရှိသေးဘူးဆိုရင်တခြားလိုအပ်တဲ့အင်္ဂလိပ်ဘာသာကျွမ်းကျင်မှုတွေ computer internet စတဲ့ digital ဆိုင်ရာကျွမ်းကျင်မှုတွေနဲ့ကိုယ်ရည်ကိုယ်သွေးတွေကိုဖြည့်ဆည်းထားဖို့လိုအပ်ပါပါအဲ့ဒီအကြောင်းနဲ့ပတ်သက်လို့ຫນွေရိုးအလုတ်ကန်ရှာဖွေရေးလုပ်ငန်းက branch leader တူဦးဖြစ်တဲ့ကိုမျိုးစံဦးကခုလိုပြောပါတယ်။ဟော
ဒီအတွေ့အကြုံရှိမှပဲခံလို့ရမယ့်ယာတို့မျိုးဆိုရင်တော့အတွေ့အကြုံရှိမှပဲအဆင်ပြေမှာပေါ့ဒါပေမဲ့အတွေ့အကြုံမရှိဘူးဒီကနေ့မှဥမာ scale တွေအလားစကေးတွေအများကြီးရှိတယ်စကေးဘုတ်ဖြစ်တယ်ဆိုလို့ရှိရင်တော့နည်းနည်းတင်ပေးလိုက်လို့ရှိရင်ရတယ်ဆိုရင်တော့လည်းခံပါတယ်များသောအားဖြင့်တွေ့ကြုံမရှိတဲ့တွေ့ကြုံမရှိတဲ့အလေရောက်ဟိုအလောက်ကန်ရေကတော့ရှိပါတယ်ရှိရဲ့နောက်တစ်ခုကကြတော့ကျွန်တော်တို့ဟိုပါပေါ့ဟိုတကယ်ကိုယ့်ဘက်ကလည်းဒီလုံးတစ်ခုလုံးမယ်ပြင်ဆင်ထားတယ်တကယ်ဆိုလို့ရှိရင်တော့ဟိုရနိုင်ပါတယ်ဗျအတွေ့အကြုံရှိရဆိုတာကတော့ဟိုလုံးချင်တဲ့ကာရီစေးရှိတယ်တခြားဘူးသူရတွေလေ့လာထားမယ်သူတို့ဒီလုံးကောင်နဲ့လိုအပ်တဲ့ဟိုကျွန်တော်တို့သင်တန်းတွေကျွန်တော်တို့ကန်ထရီနေလေကျွန်တော်ဆာတီဖီကိတ်တွေကျွန်တော်တို့ယူထားမယ်ကိုဖက်လည်းဟိုလေ့လာထားမယ်ပေါ့နော်ဆိုလို့ရှိရင်တော့အဆင်ပြေနိုင်ပါလေဗျဟုတ်ကဲ့
အတွေ့အကြုံနဲ့ကြွန့်ကျင်မှုတွေမလိုအပ်တဲ့အလုပ်ကိုင်းနေရာတွေကြတော့လေကိုဝါသနာနဲ့မသက်ဆိုင်ကိုချောက်ကျင်တဲ့လမ်းကြောင်းလည်းမဟုတ်ပဲကိုမလုပ်စင်တဲ့အလုပ်မျိုးတွေကိုမလုံလောက်တဲ့အခြေခံလသာအနေချင်းနဲ့ဝင်ရောက်လုပ်ကိုင်းနေရပါတယ်မြန်မာပြည်ရဲ့ပညာရေးစနစ်အနေထားမိဘတွေရဲ့ညှော်မှန်းချက်တွေနဲ့တည်င်းအချက်အလက်အားနည်းမှုတွေကြောင့်လူငယ်တချို့ကတော့ကိုတက်ခဲ့တဲ့အကြောင်းကိုဝါသနာပါတာနဲ့ကိုအလုပ်ကိုင်းတွေဟာလွဲချော်နေတာမျိုးတွေလည်းဖြစ်ပေါ်နေပါတယ်NGO အဖွဲ့အစည်းတစ်ခုမှအလုပ်တင်ဝင်တဲ့အဖြစ်ဝင်ရောက်လုပ်ကိုင်နေတဲ့ကိုအာကာချန်းကတော့သူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ကျွန်တော်သူနုတက်လို့တက်တယ်ဆိုတာကလည်းအဲ့လိုတချို့ဟိုအမှတ်တွေကဟိုအရှိလည်းမရဘူးအနောက်လည်းမရဘူးဆိုတော့ဟိုမျိုးလည်းဖြစ်နေတာပေါ့နော်ကျွန်တော်တက်ဖို့ရောက်တဲ့သူတွေကအဲ့လိုနဲ့ပြီးတော့အဖေကလည်းဟိုကျမ်းမရေးမှုဖြစ်စေချင်တာဒါပေမဲ့ကျွန်တော်လေ့လာတဲ့အခါမှာကျမ်းမရေးမှုကဟိုနည်းဆုံးတော့ဟိုပေါ့နော်ကျမ်းမရေးမှုပုံစံမျိုးနဲ့ပေါင်းလို့လည်းဟိုဟိုလိမ့်လာခွင့်ရမှာပေါ့နော်ကျမ်းမရေးတဲ့လိမ့်လာခွင့်ရမှာဒီအကြောင်းတွေလည်းကျွန်တော်သိမှဆိုပြီးတော့တကယ်ဒီသူတွေတက်လို့ပဲရွေးဖြစ်တာပေါ့နော်အဲ့ဒီအချိန်တော့ပြီးတော့အကြောင်းပြီးတဲ့အခါမှာဟိုတောင်းတက်ရင်ကာလမှာဟိုကြုံခဲ့တဲ့ဟိုဟာတွေရှိပါတယ်တကယ်ကျွန်တော်လိုချင်တဲ့ environment မရှိဘူးကျွန်တော် support ပေးနိုင်မယ့်သူမရှိဘူးကျွန်တော်ဆက်ပြီးတော့ phone ပြောကျွန်တော်တိုးတက်မှုအတွက်ကိုပေးနိုင်မယ့်ဟာမရှိဘူးအဲ့လိုမျိုးဟာတွေမရှိဘူးပြီးတော့ကျွန်တော်ဘယ်လိုတတ်မှတ်ထားလဲဆိုတော့ဟိုနှစ်အများကြီးကြာမှရမှာဟာတော့ကျွန်တော်ကမကဘူးအဲ့လိုမျိုးအဲ့ဆိုတော့ဟိုဘယ်လိုပြောမလဲရုံးနေနေပေါ့နော်နော်အွန်လိုင်းရုပ်ပဲကျွန်တော်ကအဲ့လိုတတ်မှတ်ထားတော့ကြာဒီအလုပ်မလုပ်ဖြစ်တာပ
ါလူငယ်တွေကြားမှာလက်ရှိဖြစ်ပေါ်နေတဲ့အလုပ်ကိုင်ခွင်လန်းတဲ့ပတ်သက်တဲ့ပြဿနာတွေကိုနိုင်ငံတော်အစိုးရကြောင်းသားလူငယ်တွေနဲ့ကုမ္ပဏီစီးပွားရေးလုပ်ငန်းတွေချိတ်ဆက်ဖြစ်ချင်းရမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာကော်မတီအလုပ်ကိုင်ခွင်လန်းတဲ့စီးပွားရေးဆိုင်ရာလုပ်ငန်းကော်မတီတာဝန်ခံမတ်သဲစုစုထွန်းကပြောပါတယ်
ဒီကလေးကငါတို့ဘလောက်စကေးရှိရဲအဲ့တော့ကြောင့်မင်းတို့ကသူ့အလုပ်တင်ခေါ်ပေးမယ်ဆိုတော့သူဒီ level ဘလောက်ကနေဝင်မှာဖြစ်တဲ့တောင်မှမင်းဒီပစ္စည်းကိုပေးဖို့ပေးရမယ်ဆိုတဲ့အားမျိုးတွေ agreement တွေရှိရဲအဲ့လိုမျိုးတွေလည်းလုပ်တင်တယ်ကျွန်တော်ဒီအစိုးရပညာရေးစနစ်ကနေပြီးတော့တက္ကသိုလ်ကျောင်းတွေအစင်းနဲ့ကျောင်းသားတွေမှာလည်းဒီလိုတိုင်းတာရှိတယ်လေကျွန်တော်က6နှစ်အထိတက်တာဟို6နှစ်အထိတက်ခဲ့တယ်အနည်းနဲ့များတော့သူတို့မှလည်းဒီရာနဲ့ပတ်သက်တဲ့ engineering dollar ကောင်ဟို computer နဲ့ dollar ကောင်ပြီးဝင်စေးကျောင်းပဲဖြစ်ဖြစ်သူတို့မှအဲ့နဲ့ပတ်သက်တဲ့ knowledge ကဘာမှမတက်ဘူးလို့ထင်ထားလို့လေသူတို့မှဒီ6နှစ်လုံးလုံးတိုင်းကိုဒီလောက်ထားရတာအဲ့တော့သူကအထိုက်တဲ့ယောက် knowledge ရှိဒါပြန်တင်ပြလိုက်တာနဲ့ polish လုပ်ပေးလို့ဖြစ်မှာဆိုတော့သူတို့ပြီးဝင်နောက်တစ်ခါចောင်းသားတွေစိတ်ပါဝင်စားလာပြန်ပြီးတော့ incentive လုပ်ပေးဖို့ခေါ်တယ်ဒါဒီ incentive လုပ်ပေးရမယ်တော့ចောင်းသားတွေခေါ်ဆွဲခေါ်ပေးရမယ်လုပ်ငန်းခွင်နဲ့ဝင်ရဒါဒီအစိုးရဘက်မှလည်းတာဝန်ရှိတာတခုလည်းမဟုတ်သလိုလုပ်ငန်းရှင်တွေကလည်းထောက်ခံပေးရမယ်အပိုင်းဖြစ်တယ်မင်းတို့ဒီမှာငါးစီမှာအလုပ်တင်လာလို့ငါတော့မင်းတို့ကိုလမ်းစိတ်နဲ့ခမဲချွေးရလေးတော့လုပ်ပေးမယ်ပညာလာတဲ့ဒါဆိုရင်မင်းတို့ចောင်းမှာတင်ခဲ့တဲ့ theory နဲ့အပြင်မှာရှိနေတဲ့လက်တွေ့ចောင်းမှာ theory လက်တွေ့မရခဲ့နိုင်ဘူးဆိုရင်မင်းတို့ဒီမှာလက်တွေ့နဲ့လာချိတ်လို့ရတယ်ဒီလိုမျိုးတွေနေလည်းចောင်းသားတွေပြန်ဆွဲခေါ်ဖို့လုပ်ရကျွန်တော်တို့ဒီចောင်းသားတွေကဒီဟိုပညာရေးအပြင်ဘက်ကိုရောက်နေတဲ့အခါမှာဘယ်လိုပုံစံနေနဲ့သူတို့ကိုဆွဲခေါ်ရမလဲဆိုတဲ့ဟာမျိုးကိုအစိုးရတည့်ရတဲ့စဉ်းစားလို့မရဘူးပြည်သူလူထုကလည်းစဉ်းစားရမယ်ကျောင်းသားတွေကိုယ်တိုင်လည်းစဉ်းစားရမယ်လုပ်ငန်းရှင်တွေကလည်းစဉ်းစားရမယ်ကျွန်တော်တို့အားလုံးပေါင်းစဉ်းစားတော့မှဒီလူငယ်ဒီအတွက်ပိုကောင်းတဲ့ environment တစ်ခုပိုကောင်းတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့ဖန်တီးနိုင်မယ်လို့ကျွန်မထင်တယ်ဆိုတော့ဟုတ်ကဲ့
ရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာကော်မတီအနေနဲ့လူငယ်တွေကြားမှာဖြစ်ပေါ်နေတဲ့အလုပ်အကိုင်ပြဿနာတွေကိုချပွေဖော်ထုတ်နိုင်ဖို့အလုပ်အကိုင်အခွင့်အလမ်းတွေဖန်တီးနိုင်ဖို့လုပ်ငန်းကွင်မှာလိုအပ်မဲ့အရေးသွေးနဲ့ဘူသူတာတွေကိုမျှဝေနိုင်ဖို့ Youth Career Forum ကိုလည်းအောက်တိုဘာ19ရက်နဲ့20ရက်တွေကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်
။ကျွန်တော်ထူးဆက်ပါ။မြမခသတင်းအေဂျင်စီကနေ VOA တို့ပြုလိုက်ကြပါ။
ကျမတို့ခရစ်စီစဉ်ကိုစနေနေ့ညတိုင်းမှာနာဆင်နိုင်ကြပါရရှင်ကျမတို့ VR ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နာဆင်လို့တဲ့တည်သချင်းတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တစ်တာမှ855ကိုဆက်သွယ်နိုင်ပါရရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်2019ခုနှစ်အောက်တိုဘာလ26ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်စီစဉ်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်ရေးမှူးကိုရန်နိုင်တို့ရဲ့တိုက်ရိုက်လေလိုင်းကိုအခုပဲနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့လူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရှင်းနေ2020ပြည့်ကျရင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေနောက်တစ်ချိန်ကျင်းပတော့မှာမို့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ကြည့်မှာပါဆိုတော့လူလူကရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေအုပ်ချုပ်ရေးဥပဒေရွေးကိစ္စတွေမှာတောင်းယူခဲ့တာအခုဆိုရင်3နှစ်လောက်ရှိသွားပါပြီဆိုတော့ဒီကာလအတွင်းမှာနိုင်ငံရေးစီးပွားရေးပြည်တွင်းညီညွတ်ရေးဘာတွေများဆောင်ရွက်နိုင်ခဲ့ကြပါပြီလဲမဲဆန္ဒရှင်တွေအတွက်တာဝန်ချေခဲ့ပါပြီလားဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲဥအောင်သူငယ်တင်းစားဆရာဦးစီတော်အောင်မျိုးကိုဖိတ်ကြားထားပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဒီအခုလုံးခဲ့တဲ့ဒီ3နှစ်လောက်အတွင်းမှာပေါ့လေရေဝူရပြန်တုံးတက်မယ်ဆိုရင်ကျွန်တော်ဒီလူလူကရွေးချယ်ထားခဲ့တဲ့ကိုယ်စားလှယ်တွေနဲ့ထူးထူးခြားခြားဆွမ်းဆောင်နိုင်ရည်ရှိရဆိုရင်ဘာတွေများရှိတယ်လို့များရေဝူရတုံးတက်နိုင်မလဲဥအောင်သူကြီးအရင်တုံးတက်ပေးပါလားခင်ဗျဟု
တ်ကဲ့ဒီလိုပါခင်ဗျာဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လို့ပြောတဲ့အခါမှာသူရဲ့အဓိကလုပ်ငန်းတာဝန်၃ခုရှိတာပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဥပဒေပြုရေးကိစ္စပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ check and balance ပေါ့ဗျာ။နောက်ပြန်ပြီးတော့တံပြန်မေးခွန်းထုတ်တဲ့လုပ်ငန်းတွေပါတယ်။နောက်တစ်ခုကကျတော့သူကိုစားပြုတဲ့ဟိုမဲဆန္ဒမင်းမျိုးကိုစားပြုပြီးပြောရဆိုရတဲ့လုပ်ငန်းတွေပါတယ်ပေါ့ဗျာ။ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ရှင်းချောင်းနိုင်မလဲဆိုတဲ့ခါကျတော့ဒီတရက်ကပဲကျွန်တော်သတင်းတစ်ပုဒ်တွေ့ပါတယ်။ဆိုတော့အဲ့တော့လွတ်တော်ထဲမှာကျွန်တော်တို့ဟိုမေးခွန်းတစ်ခါမှမမေးဘူးတဲ့ဟိုကလတော့ကိုယ်စလဲ80လောက်ရှိသေးတယ်ဆိုတော့တရင်မျိုးတွေ့ရတယ်တွေ့ရခါကျတော့လေဟိုကျွန်တော်တို့ပြောစရာဖြစ်တာပေါ့နော်ဒါဆိုရင်လွတ်တော်ရဲ့သွားပြီးဘာထိုင်လုပ်နေသလဲဆိုတော့ဟိုပြဿနာမျိုးရှိပါတယ်ဆိုတော့နောက်ခုကတော့ blog ကဟိုကျွန်တော်တို့ဟိုစတိုင်းနဲ့ဆက်ဖြစ်နေတာပေါ့တော့ကျွန်တော်တို့အဲ့အားအားလို့ခေါ်တဲ့ဒီလိုကတော့တောင်းနေစီချူပေါ့ဆိုတော့ဒါတခုလေနောက်ကပြည့်စုံခေါ်တဲ့ဖွင့်ပြီးရှိရတာဆိုတော့အဲ့တော့သူတို့ကဒီခေါက်ပေါ်ဆိုင်ရပြီးအချမ်းမှုဖြစ်လာပါရဲ့အဲ့မှာသူတို့ကိုယ်စားလှယ်တွေကိုဆက်ဆောင်နိုင်တယ်ဆိုရင်သူတို့မကောင်းဘူးဒီလူလူတွေမျိုးရဲ့စစ်တမ်းခေါက်တွေကိုရှိရတာဆိုတော့အဲ့မှာကြီးရတာကတော့စိတ်မစားစရာလည်းကောင်းတယ်ပေါ့နော်အဲ့တော့ပြည်သူတွေကသူတို့ကိုယ်စားလှယ်တွေရဲ့ဆွမ်းဆောင်မှုတွေကျင့်နိုင်ရလားဆိုတော့ကြီးရောဒီရာဂိုင်းနှုံးတွေက30ရာဂိုင်းနှုံး29ရာဂိုင်းနှုံးစသဖြင့်ဒီလောက်ပတ်ဝန်းကျင်လောက်ပဲရှိတယ်ဆိုရဲအနေထားတွေ့ရတယ်ဆိုတော့ရေဘူးရပြောရင်ကျွန်တော်တို့ဒီ30ရာခိုင်နှုန်းပေါ့ဝင်စင်တော့ပဲသူတို့ရဲ့လုတ်တင်လုတ်ထိုက်တဲ့အလုပ်ကိုလုပ်နိုင်တယ်ဆိုတဲ့အနေအထားမျိုးဒီစစ်တမ်းမှာတွေ့ရတော့ဒါလည်းမှန်တယ်လို့ပဲယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကိုအောင်သူကြီးဒီလူလူကယူလိုက်တဲ့ကိုယ်စားလှယ်တွေကိုကိုအောင်သူကြီးအနေနဲ့ရောဒီပြန်မြအမှတ်ပေးကြည့်မယ်ဆိုရင်ဟိုဘယ်လောက်လောက်များပေးနိုင်လဲအောက်မက်ရနိုင်တယ်လို့ယူဆလား
ဆိုတော့ကျိုးစားတဲ့လှုပ်တော်ကိုယ်စားလှယ်တွေရှိပါတယ်အထူးသဖြင့်ဒီရန်ကုန်တိုင်းလို့ပြောလို့ဆိုလို့ရှိရင်ဒီရန်ကုန်တိုင်းရဲ့ဆိုးရွားနဲ့ပတ်သက်ပြီးတော့ကိုပြံပြံမြောင်မြောင်မိကုန်းထုတ်တယ်ပြောတယ်ဆိုရယ်ဆိုဒီလိုပုံပုံလည်းရှိပါတယ်ဆိုဒါပေမဲ့ဟိုဘာမှမလုပ်တဲ့ရွတ်တော်ကိုယ်စားလှယ်အများကြီးလည်းကျွန်တော်သိရပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအရေးကြီးတဲ့တိစမျိုးတွေမှာရွတ်တော်မှာကြီးရတဲ့ပုံစံကဒီလိုပြအုပ်စုသဘောသို့မဟုတ်ပါတီသဘောနဲ့ဆုံးဖြတ်နေတဲ့အခါကျတော့ဒီတခုချင်းရဲ့စွမ်းရည်ပေါ့နော်ဆိုတော့ဒါမျိုးကိုထပ်ထပ်နဲ့ထုတ်မပြနိုင်တဲ့လေဒါလည်းရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကောင်းတဲ့ငင်းကျေးဇူးပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်အခုဒီ3နှစ်လောက်အတွင်းမှာရေဝူရပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီလူလူကိုယ်စားလှယ်အနေနဲ့ထူးထူးခြားခြားဘာတွေများဆောင်ရွက်နိုင်ခဲ့တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ရမလဲခင်ဗျာ
အဲကနော်ကကိုဥစားရဲ့ကောင်းလုံးရဲ့မိကိုဟိုကမိကိုပေါ့နော်ဒီကျွန်တော်ဥစားတိဆောက်ထားပုံကိုကျွန်တော်ပြန်ကြည့်လိုက်တဲ့ခါကျတော့မဲပြီးရွေးချယ်ထားတဲ့ကိစ္စဆိုတဲ့ဥစားကိုကျွန်တော်တို့နားလည်တော့မဲပြီးရွေးချယ်လိုက်တဲ့ခါကျတော့သွတ်တော်အမတ်ကြီးဆိုတာရှိလာတယ်အဲ့ဒီသွတ်တော်အမတ်ကြီးကအဲတခါအစိုးရအဖွဲ့ကိုပြန်ပြီးတော့ဖွဲ့စည်းလိုက်တဲ့အခါကျတော့ဒီအစိုးရအဖွဲ့လည်းရှိလာတာပေါ့အခုကျွန်တော်တို့နဲ့အခုလုပ်တဲ့သကဝိုင်းမှာဆိုရင်แต่กูเอาลูกกูบาเลตีเข้าฉินได้ตะบอกาชุดต่ออมัดดิตะแตกกูเว้ยเจอฉินดาล่ะ
เจอจนก็จนก็2မျိုးสะล้งโ
หซิแต่ละลงไล่แกอโซยอภเฝดดิบาดิซ้อนส่งยีกูบาเจอฉินดาล่ะ
โอเคจนก็2မျိုးสะล้งโหเจอฉินดาบาอีกก็တော့ดิลุตตอกูเซดิก็นี่ပြီးอโซยอะไรก็ยောက်ตัวได้อุชูยีบายโหดิเบกก็อุบรีบีบายโห2ป้ายสะล้งเนี่ยตาวินเนี่ยปะทะบีอีกก็ซ้นนุซิยินดาบา
แต่โอเคเอ้าสิเนาะကျွန်တော်ဒပိုင်းချင်းစီကိုကတော့ဟိုပြပြမှာပေါ့နော်ဟိုပြပြချင်းလေဆိုတဲ့ဥစ္စာကဒီအုပ်ချုပ်ရေးပိုင်းကိုရောက်သွားတဲ့အစိုးရတွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့ချုပ်တော်အမတ်တွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့ကတခုခုနဲ့နှိုင်းချင်ရတော့ဘာနဲ့နှိုင်းချင်မှာလဲအိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းချင်မှာလားရှိမှာဆိုရင်ကျွန်တော်တို့သမ္မတဦးသိန်းစီအစိုးရအဖွဲ့ရှိသွားတယ်အဲ့ဒီကချုပ်တော်ရှိသွားတယ်ပြီးတော့နောက်ရှိမှာတော့ကျွန်တော်တို့ဒီမှာတော့ဆက်အနာရှင်တွေပဲရှိတာပေါ့နော်အိမ်ကြီးနိုင်ငံတွေလည်းရှိတယ်ဆိုတော့ကျွန်တော်ကကြားတဲ့ခါကျတော့ရှိကျွန်တော်ကနှိုင်းချင်တယ်တိုင်းရှင်မယ်ဆိုတဲ့ခါကျတော့ပထမတစ်ခုကဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာဒါသာလွတ်တော်အမတ်တွေကိုပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ခါကျတော့ NLD ကနိုင်ရသွားတယ် NLD ကအစိုးရဖွဲ့တယ်ဟုတ်ပြီအဲ့ဒီအစိုးရအဖွဲ့ကသူအောင်မြင်တာဘာရှိတယ်လဲဘာမရှိဘူးလဲနောက်မဲပေးရွေးချယ်လိုက်တဲ့ဥစ္စာကမှန်လားမမှန်ဘူးလားဆိုတဲ့သဘောပေါ့နော်အဲ့တော့နိုင်ငံရေးပိုင်းဆိုင်ရာမှာဆိုရင်အခုလောဆယ်ဆိုရင်ဒါကြီးတဲ့ကိစ္စတွေပေါ့ကြီးတာဆိုရင်ငင်းငင်းကိစ္စပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတွေပါတယ်အဲ့ဒီမှာဆိုရင်ကျွန်တော်မြင်တာကတော့ဒီကိစ္စဆိုရင်လေဟိုအားကျိုးမှတက်ပေါ့နော်မဲဆန္ဒရှင်တွေကိုဂရိပေးရတဲ့အတိုင်းကြိုးစားတယ်ဒါပေမဲ့အရာရောက်မှုအပိုင်းမှာကြားတဲ့ခါကျတော့ကျွန်တော်တို့ကဒီနေ့မြင်တဲ့အတိုင်းပဲဟိုစိတ်တိုင်းကြားစရာမဖြစ်ဘူးပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုလည်းဒီသဘောပဲအဲဒီဥစ္စာကဂရိပေးရတယ်ဒါပေမဲ့ဂရိတိုင်းလည်းလုပ်တယ်ဒါပေမဲ့ခြားသောအခက်အခဲတွေအများကြီးကြုံတယ်အဲဒီဥစ္စာကသကလုံးအားဖြစ်ဆိုရင်ကိုယ့်ရဲ့ဂရိကိုမတီးရမဟုတ်ဘူးတန်လျာပေးတဲ့ဂရိကိုမတီးရမဟုတ်ဂရိတိုင်းကိုကြိုးစားနေတယ်ဒါပေမဲ့အကြောင်းမျိုးကြောင့်အစ်မပြေတာဒီတော့အစိုးရအဖွဲ့မှဆိုချာအရေးကြီးတဲ့အောင်မြင်မှုတွေခုနကတော့ကိုဥစ္စာမေးသွားတယ်ကွာလုံးမေးရတယ်မေးဖို့မှာပါတယ်အဓိကကတော့ကျွန်တော်မြင်တာကတော့အရန်ကိုထူးခြားပြီးတော့မှအောင်မြင်မှုကဖန့်ရှင်းပြီးတော့မှအာဂရိကျင်းတဲ့အစိုးရတက်ကိုထူထောင်နိုင်ခဲ့တယ်အဲ့ဒါကျွန်တော်တို့ဒီအနည်း50 60တမိုင်းမှာဘယ်လိုမှမရှိတဲ့အစိုးရအဒီအစိုးရကဒီနေ့ဆိုအကုန်လုံးလက်ညှိုးထိုးပြီးတော့ပြောလို့ရတယ်ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအစိုးရနိုင်ငံရေးပို့ဆင်ယူထားတဲ့လူတွေကလုံးဝအာဂရိကျင်းတယ်အဲ့ဒါတွေလုံနိုင်တယ်ပြီးတော့မှစီးပွားရေးတိုးတက်မှုဆိုရင်လည်းထောက်တယ်မှရှိရခိုင်နှုန်းဆိုတော့ဒါနိုင်ငံတကာကနေသုံးသပ်ထားတယ်။အဒီဟာကဆိုရင်လည်းဒါကိန်းကနန်းသဘောအရပြောမယ်ဆိုရင်ယူဆာကဘယ်လိုမှညင်းလို့လည်းမရဘူးဒါညင်းတဲ့တိုးတက်မှုနှုန်းထဲမှာပါတယ်။ပြီးတော့မှနောက်ဒီရလာတဲ့ဒါဟိုဥစားပေါ့နော်ဘတ်ဂျက်တွေကိုသေချာကောင်းမှုအားကြီးလိုက်ချမှုရှိပဲသုံးနိုင်တဲ့အခါကျတော့အဲ့မှာ infrastructure တွေဟာသိသိသာသာကိုတိုးတက်လာတယ်။ဥပမာလမ်းတွေကျွန်တော်ဒီမယ်တွေဝဲသွားမလားသို့မဟုတ်ဒီလမ်းမကြီးတွေဝဲကြည့်မလားအရေးကြီးတဲ့အဆက်ဆက်နဲ့ဘာမှမတူနိုင်အောင်တော်ကောင်းတဲ့ဟာတွေသူတို့လုပ်နိုင်တယ်နောက်ပြီးတော့ပြက်ချစ်ပြီးအရန်ကိုရအောင်သူတို့လုပ်နိုင်တယ်ပြီးတော့မှနိုင်ငံတကာယင်းနှုံးနံမှုအတွက်ယင်းနှုံးနံမှုဆိုင်ရာဥပဒေတွေပြည်ပြည်တောင်းလဲမှုတွေလုပ်လာနိုင်တယ်အစ်စ်တွေလည်းအရန်ကျက်လာတယ်ပန်စနစ်တွေလုပ်လာနိုင်တယ်ပြီးတော့မှပြည်တွင်းစီးပွားရေးလုပ်ငန်းတွေလည်းပတ်သက်တဲ့ပြဿနာကြုံနေရတာတွေတော့ရှိတယ်နောက်အောက်ခြေလူစုပြဿနာကြုံနေရတာတွေပြဿနာရှိတယ်အဲ့ဒါတွေကဘယ်ကနေအခြေခံလာကြလဲဆိုတဲ့အခါကျတော့အရေးအစိုးရအဆက်ဆက်တုံးကဆိုရင်လူတွေကိုဟိုပတ်လေဝိုင်းပြီးတော့မှအခြေခံပြီးတော့မှစီဝိုင်းတွေလုပ်တယ်ခေမီတွေနဲ့လုပ်တယ်အချင်းပြက်လက်စားတယ်ဒါနဲ့လေပတ်နေတဲ့လုပ်ငန်းကနေပြီးတော့မှအခုဆိုရင်အဂရီလိုက်စားမှုကင်းတဲ့တင်တာတွေဆိုပြန်ရတယ်စီဝိုင်းတွေဆိုတကယ်ကိုလွတ်လပ်ဖို့လင်းစားနဲ့ပြေချာလုပ်ရတယ်အဲ့ဒီဥစ္စာကိုလုပ်ဖို့ဆိုတဲ့ဒီမှာလက်ရှိခေမီကနေဖြစ်တည်လာတဲ့တထေးကြီးတွေရောပြီးတော့မှနောက်ကျွန်တော်တို့ဌာနဆိုင်ရာတွေရောအကုန်လုံးအစင်းချင်းမဖြစ်သေးဘူးအဲ့ဒီမှာဌာနဆိုင်ရာတွေအမှုအခြေပြဿနာတွေအများကြီးရှိပြီးတော့မှအဲ့ဒါဒီကကြတော့နည်းနည်းအခက်အခဲရှိနေတယ်အဒါဒီတို့ကျွန်တော်တွေ့နေရတယ်အဲပြီးတော့မှနောက်ဥပဒေပြည်ကဏ္ဍပေါ့နော်ဒါကတော့အမတ်တွေလည်းပြောတဲ့ကိစ္စလေးသူတို့အများကြီးဟိုဖြေလျှော့မှုတွေလုပ်နိုင်တယ်ကောင်းတဲ့ဥပဒေတွေအများကြီးပြဋ္ဌာန်းနိုင်တယ်နမူနာဆိုရင်လည်းဟိုဗါလဲလက်ရှိပြဿနာရှိနေပေမဲ့လည်းဟိုကောင်းမွန်တဲ့နိုင်လုံလုံဥပဒေဆိုတာတွေလည်းသူတို့ပြဋ္ဌာန်းနိုင်ရတယ်သူတို့အောင်မြင်မှုတွေအများကြီးရနိုင်ရနေတယ်နောက်မဲပေးလိုက်တဲ့အတွက်ကြောင့်ကောင်းကျိုးတွေအများကြီးရနေတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคสรุปเสียอู้สิตัวตะคุชิราที่3เนตากาลတွင်มาบ่เลยที่โหอุจุยไปมาแล้วဖြစ်ๆที่ลุตรบายมาแล้วဖြစ်ๆบ่เลยลูกๆอ่ะเตรียมเอาไว้แต่โกซเรดิโหลุตินแล้วโหโหลุพุหลุเลยだแม้ตะเกเลยเยชีだแม้ไม่ลุနိုင်ไงกูโหลပြောနိုင်ในอ้ายนี่โหบาริเมียတွင်มีเลยเสียอันนี้
ไอ้ยุคการนี่แหละอายาจริงๆ ဥပမာစီးပွားရေးတိုင်းမှာဟောခုနကဥပဒေပြုရေးတိုင်းမှာဟောငြိမ်းချမ်းရေးတိုင်းမှာအများကြီးရှိတယ်အဲဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ခါကပြည်သူလူထုရဲ့ဆန္ဒဆိုတဲ့ဥစ္စာကအရင်မြင့်ပါတယ်ပြည်သူလူထုကဟိုဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုစစ်အာဏာရှင်စနစ်အောက်မှာနေခဲ့ရတယ်အဲ့ဒီစစ်ဘုရားဟောင်းနေရအုပ်ချုပ်တဲ့ခေတ်ကိုလည်း၅နှစ်ကျွန်တော်တို့ကြုံခဲ့ရတယ်ကြုံခဲ့ရတဲ့ခါကျတော့ကျွန်တော်တို့ပြည်သူလူထုကမဲပြေးယူလိုက်တဲ့ energy အစိုးရကတက်လာရင်ဒီထက်အများကြီးပြောင်းလဲသွားမှာပဲဆိုပြီးတော့မှပြောလို့မြင်ကြတယ်အဲ့ဒါကဏ္ဍအသီးသီးကိုပဲဥပမာဆိုရင် energy ကတက်လာရင်တော့ငြိမ်းချမ်းရေးရတော့မှာပဲ energy ကတက်လာရင်တော့ဖွဲ့စည်းပုံကိုပြင်နိုင်မှာပဲ energy ကတက်လာရင်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မှာပဲဆိုပြီးတော့မှဟိုပြည်သူတွေကအများကြီးမျှော်လင့်ကြကြတယ်ဒါပေမဲ့အဲ့ဒီမျှော်လင့်ချက်တွေဆိုတဲ့ဥစ္စာကဟိုတကယ်လက်တွေ့မှာကြာတော့ energy ဆိုတဲ့ဥစ္စာကလည်းဒီခက်ကြီးရနေပေါက်ဖွာလာတဲ့လူတွေကနေပြီးတော့မှအကောင့်တွေပေါ်လာတာသူတို့မှာအရေးချင်းတွေသူတို့ရဲ့လုံလည်သွားတွေအများကြီးအကန့်အသတ်ရှိတယ်အဲ့လိုဆိုတဲ့ခါကျတော့မောင်မြင်မှုတွေကလည်းဘုရားတော်ကပြောသလိုလေပင်အသီးသီးမှာအများကြီးရှိတယ်အဲ့တော့ဒီလူလူတွေအနေနဲ့ကျဉ်းအာရုံမျိုးမရှိနိုင်ဘူးဒါတော့မှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးစီသူရောကောင်းသူညောဆွနေတာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွနေဘွဲကိုတိုက်ရိုက်ပါဝင်ဆွနေဖို့ဆက်သွယ်ထားတဲ့ပုံကိုရောစာရီရောပြဖို့ထားတာတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုရင်ပါဝင်ဆွနေမဲ့သူတွေကိုအလှည့်ပေးခြင်းပါတယ်ဟိုတူဦးကတော့မြန်မာနိုင်ငံကိုဝင်းနိုင်ဖြစ်ပါတယ်ကိုဝင်းနိုင်သဘောထားလဲလူရင်းတွေ့ရှင်ဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလေးနာမျိုးနယ်ကဖြစ်ပါတယ်ကျွန်တော်လေးနာမျိုးနယ်ဆိုရင်ဒါ AIW တိုင်းဒီမြန်မာပြည်မှာဆိုရင်ဆင်းရဲဆုံးသောမျိုးနွယ်တစ်ခုတော်ကိုပြောလို့ရပါတယ်။နာမည်ဆက်တဲ့အရန်ခက်ခဲတဲ့နေရာကျွန်တော်တို့ဆိုရင်ဒါယူမတောင်ချီအောက်ကဖြစ်ပါတယ်။ယူမတောင်ချီဆိုတော့ငကုံတော့ဆိုရင်လေးနာလိုလာဦးအောင်အမတန်းမဟုတ်ခဲနေအရာအလမတန်းကအသက်အနေကြီးပေါများတဲ့နေရာကူနာမည်ဆက်တဲ့ဆိုတာစပိုင်းရဲ့အကူကြီးနဲ့ဆက်တဲ့ပြည်တာပြည်သူတွေအားလုံးခုလူတွေကအများကြီးနေခဲ့ရပါတယ်။နောက်တစ်ချက်ကကျွန်တော်တို့ဒီဘွားရဲ့နောက်မှာဆိုရင်ကြီးကြီးကအကျိန်းဆိုအိကထောင်းနေပထမတော့ဝင်းကြီးတို့ဟောင်းပူပေါင်းပြီးတို့ရရွာလူကြီးတွေနဲ့ရရွာလူကြီးဆိုတော့ငကောတာကြမ်းဖို့ခဲ့ဒါဆိုတော့ဒီအင်္ဂလီအစိုးရမှလည်းဒီဝင်းကြီးလောက်ခဲ့ပြီးပါလားဆိုတော့သူကနှစ်နှစ်တာခုတော့ပြုတ်သွားပြီပေါ့တော်လူကြီးတွေတိုင်ဝမ်းပြုတ်ဖြုတ်တော့အတို့တွေကအနိုင်ကျင့်ပြီးတော့အဲ့ဒီကြက်ဟာကျွန်တော်ဂျွာပေါင်းကူးရွာရဲ့တကြက်ဖြစ်ပါတယ်အဲ့ဒါကိုတို့တိန်းတော့လူကြီးနွားကြီးကျွဲကြီးတောက်လျှောက်တောင်းရဲ့နေရအဲ့ဒါကြီးအကုန်တိန်းရတယ်ဒါပေမဲ့ခုအစိုးရခင်မှာအဲ့ဒါရောက်အောင်ပြန်ပြီးထုတ်လိုက်ကြတော့လူပြည်သူကြီးအများကြီးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်ကျွန်တော်အနေနဲ့တော့အဲ့ဒီအစိုးရကိုလှုပ်ခဲ့တဲ့အရာတွေအားလုံးပြန်အမြင်ကျင်းလာပါတယ်ပြောလဲပြောရှင်းပါတယ
်ဟုတ်ကဲ့ဆွနေတာကျေးဇူးပါနောက်တူကတော့ကျွန်တော်တိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်ကိုသီးလည်မှုသဘောထားလဲဆွနေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရတက်လာပြီးကြတဲ့ဟိုကနော်စစ်တပ်အဖွဲ့အစည်းကနော်သူတို့ရဲ့လှုပ်ဆောင်ချက်တွေကလောမြင်ရတော့နော်ဒီအစိုးရအဖွဲ့အစည်းတွေကိုနော်ပြည်သူတို့အယုံကြည်ကင်းမဲ့အောင်လှုပ်ခဲ့တာလို့ကျွန်တော်မြင်တယ်ခင်ဗျပြည်သူတို့အယုံကြည်ကင်းမဲ့ရင်မင်းအားလည်းနေသွားမှာဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တိုင်းသားဒေသမှာနော်ဖြစ်ဖြစ်တဲ့နော်တက်ခိုက်ရည်တွေလှုပ်တယ်အဲ့ဒီအတွက်နော်ကျွန်တော်တို့အခုလက်ရှိအစိုးရအဖွဲ့အစည်းဟာ2010မှာဆိုရင်တော့မင်းအားတော့ရော့သွားနိုင်ပါတယ်ခင်ဗျဘာဖြစ်လို့ဆိုတော့55ရာခိုင်နှုန်းလားအခုမဲအနိုင်啊55ရာခိုင်တော့အကျော်လားအဲ့ဒါမဲအနိုင်啊အဲ့လိုကျွန်တော်တို့ကမသိရဘူးခင်ဗျအဲ့ဒါကြောင့်မို့နော်55ရာခိုင်နှုန်းဆိုတော့နိုင်လို့ရတယ်လို့နော်55ရာခိုင်တော့နိုင်လို့တော့တိတ်မတွေ့တော့ဘူးခင်ဗ
ျဟုတ်ကဲ့ကိုတီးလည်မှုဆွနေတာကျေးဇူးပါနောက်တူကတော့မြန်မာနိုင်ငံကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွနေနိုင်ပါတယ်ခင်ဗျ
โอเคครับนะคุณติเรียนโชว์ล่ะมามาเว้ยครับนะโหวันมาတော့ဟလာဖယ်လီပုံက40ခွန်အတခါ84ရတခါ2800တခါပြင်မှုအတွက်လည်းအမေဒီယာကျိုးပါမှာခဏဒီစက်ခိုင်ရင်းနဲ့ဒီစစ်တက်ကမဆက်ရခိုင်တော့ငွေနောက်ဆက်နေတယ်အခုစက်ခိုင်ရတင်တယ်သူတိုင်းတဲ့ပြည်နယ်တွေကိုဟာတိုင်းတဲ့ပြည်နယ်တွေကိုဟိုအမဟိုဝင်းကြီးတွေရွေးကုတ်တင်တယ်ဆိုတော့လကားတင်တာမဟုတ်ဘူးသူတို့တင်တာတိုင်းဟိုတိုင်းသားနေပြည်တော်မှာသူတို့တိုင်းကရစီယုံလို့ရတယ်ဆိုသူတိုင်းသားတွေအသားရိုးချတယ်ခင်ဗျာကိုကြည့်ခင်ဗျာအဝေးမကြည့်နဲ့ဟိုဟိုရှမ်းပြည်တောင်ပိုင်းမိုင်းဖြတ်ရမျိုးနဲ့တက်တဲ့ဝင်းကြီးကြည့်လေဟိုအဲ့လွတ်တော်မှာတက်တဲ့တယောက်သူလည်းဥက္ကုံမျိုးဟိုတက်ဖို့တော့သူလည်းပါလာပဲလေဟောတော့အဲ့ကိုပုံကွာရှမ်းလည်းမဟုတ်ပါဘူးညတိုင်းသားလည်းမဟုတ်ပါဘူးသူကဗမာလူလို့ဖြစ်ပါခင်ဗျာတော့ဒီဟိုတရားခံပြီးတွေဟာလာမမိဘူးအောင်ဝင်ခိုင်းတော့ဟာလာဟုတ်ကူဟိုဆူဘူးလားဆူရောလားတော်တော်ရံပြေးတယ်ဟာ 你比如说你掉你家的看看然后你也走了 NLD 外系的呗哦你看我带你来年年的带你来的有五家比亚没
OK, good time. So, you know, Jesus, why you know, not that, oh, sorry, let it choose in your detail. Yinzo, Sarzao, Popiachima, General American, Biosua, Mount Atana, Pisa, Kuyana, Papia Biogna.
Ludu, the poet, the Owen season, Boa Longjon, Queen Anari, Maso, Shonzi, to you just she, ye swear, talk and tare. Natasha Nagget, Sao, Saint Eddie Sago, Cargo, Pizuko, Zama, Bure, Tamatari.Behind you, Tainta, lonely, Jagan, eh, Chupin, see, Uri, Jango, T. Pu, Sansa Nari, Poma, Nanyane, Ezien, Pomarigo, Piatinari, a Jimbia Chasamu, Uri, Pawe, Pinsen, Nine Lop, Pinsen, Nanga, Jarello, you saw me bare. The local carry Jaga, Chuban, Nanga, Jarretta, Pidure, Lua Chaku, a song of Hodi, Dine, Dine, Kuti, Sansa, Nanjarello, you saw me bare.So, yeah, but yeah, don't see and go ten ye pin and get out the low. You just she, Ocho ye, Yania, Pew Yan, lay on. Panini do the yet young Gago and I out. So, yeah, net, Bubon Song Yan and get hello, you saw me body. Langaye, Male, Lumio, Bada, Twin Song, Bribcari, just see me on my door, on Pidurego, so yeah, Lumu Poesi, net, Bubon, Tainzay, and get out at Dread. Langaye, Chia, Daddy, Chijima, Mamma, Twitch, Yonga, Wulu, you saw me body. Dabian, the Bawa, B and the Twitch, Yonga, Duria, Yegule.Chain do 20 out there, Kuni de Pin and Gajar, hello, you saw me body. Damelashi, Kakan Muson, ye sign Chong Tui Niare, Sishan, Luka, the Ria, Yene. This owner Yashi, Dodduria, ye, Kuni Pishimu, Binema, Anajadi, she's the low. Yadari go, Sipwe, ye, Dagoni, Bogani, Kagwe, Pin, I met. Uri Pu ye, Binema, Lonzo, Anajadi, she need hello. Sunny Layabarak, yeah.
Okay, the American Pianos who are Mount Atana Pizawa, Solo Tu Temaroti, Pigre Tonita, Caladuma, Omi Murio, Sinko Muri, Shinir, Chuba, Tua, O Titu, Topia, Lava. Solo, Tanapatalo, Geno Pina, Sunim, Pocurio, Pianbio, Sunuzi, Gena, Shivare, O Tichamo Bauku, Sasua, Siausi, Omiero, Ubi, Pui, Pinema, Sua, Pinema, Tanamia, Locate, Omi Mu, Ticho, she is, Sinko Muri, she is around the Piazza Valley, O Dime, O Poli, O Totashini, Temal, Topia, Lava.The Ganes and Gomuri, Chigili, Chigima, my massa, or Jinsan Yan, Kisam, Uma, a digger Possum, Pian, Kisalum, you, Pirinian, Kisalum, you, Kisarima, Tinamina, Yaladim, Tuya, the Rebo, Amlu, Amiale, Tromia, Shinivari, Suro, Tana Pataloboli, or Saint Gomuri, Shinire, Suraro, or Luan, or Nilo, Mayana, Kisava, I met the Luruatlu, Agurina, Utah, Kuseri, the Kuseria, Riani, Matasin, Sasua Luboli, to Sua by my Yautabio.As to lonely at Louis Chiabo. So, Diluri in a Mule Tatram, Lona now, Diga, Blue Handari Shinilule, or Diga Blue Saint Comuri Shinilule, go on to ye, yes, sooner be like me.
Okay. And now you are the only solution that the Metal Ship Possible Yaw to the who sent you Pizare. The cuckoo is a possible yaw, the hand that the other one, yeah. So, the American Naga, the Possible.But the men and the general loan I need a chimney in Yahira. A two day, the sit up a car had it so that when we are Kakoye, PA, General Mesaia, and she was. And all, she was a loan and a solution in that. So I got two other two, Lulula, loan I need a tally, she was. So at all, the nominal, he got a care of the Surazima, who took and would think Yan at the Nalo Chibar. So at all, Amy Taoma.When you can add a pinion at Dine, the Matoga, Makaina, to do an Italian as she is in the Mia. So, not quite at all. General, the photo of buying Tanama, Biomasu, and Nevono. So, General, the photo Ubi, Piatta Lighter, Sulaga, you know, Pinene Dinea, Lulana, the Boschiba, Pinene Dinea, so General Federal and the Kutama solution, eh? Pinene Dinea, Subada.Two years, let me get to Shia Mego. Time, let me set down Salava, the Pinene, Tiny Alovale, General Pilazuton, and Muto, and Sulepon, and you can think you know who children were to do that. So, Elagale, General Da, Suing Yashia, so not quite at all, General Huni Tama, General, the Pekka Kuna Jore of Mimuji, she is a Lakama. So, Dime Pesanaga, the Chuti Dalima, he didn't sit at General Puvi of Kintana, and two three in the kind of data, not a Kashamia Bang data.So, the new year of the Tene, a big guy, the Lucent Homu Pitta Lucene. Not quite at all, Ruinia Dabanava. So, Ella Gale, the Lucene, these who are the more now, who are the Sunday Saki Dial,
နိုင်ငံကစီအာတွေနဲ့ဒါတွေကလည်းအကြီးကျယ်ရုံးကအောင်ရအောင်ပဲပြဿနာတွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုအဓိကစိန်ခေါ်မှုတွေဟိုဘာတွေများအဓိကရှိနေလဲနောက်တစ်ခုကလည်းအဲ့လိုပေါ့လေဆောဆောကောင်းသူငင်းနဲ့ထောက်ပြတာရှိပါတယ်ဟိုဖွဲ့စည်းပုံရအောင်အကန့်အသတ်တွေရှိတယ်ဆိုရင်လည်းတချို့ကိစ္စတွေမှာလုံနိုင်ကင်နိုင်တာတွေရှိတယ်ဟိုမလုံနိုင်တဲ့ဟိုဒါပေမဲ့အဲ့ဒါတွေကိုမလုတာဆိုတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
ကဲကိုလည်းကောကိုအောင်သူငင်းပြောတဲ့စီမှာဟိုအချက်တော်တော်များများကျွန်တော်ထောက်ခံပါတယ်အဲနောက်တစ်ခုကကိုကျွန်တော်ပုံမဲ့လည်းပြောရမယ်ဆိုရင်အဲဒီကုနာရောလို့ပေါ့နော်အဲတီဗီလူလူရဲ့လက်ဆလာရှင်တွေတိုင်းပြည်ကလိုအပ်ချက်တွေကိုမဖြစ်စီပေးနိုင်တဲ့စီမှာဟိုအရေးအသွေးပိုင်းဆိုင်ရာပေါ့အခုလောဆယ်အစိုးရဖွဲ့တွေရောက်နေတဲ့လူတွေကိုကျွန်တော်ဆက်တော့အမတ်တွေရဲ့အဲအရေးအသွေးပိုင်းဆိုင်ရာဒီမှာအားနည်းချက်တွေရှိတယ်လို့လည်းကျွန်တော်တို့ကမြင်တယ်အဲဒီမှာလူရွေးချယ်တာတို့ဘာလို့ဒီလိုဝေဖန်တာတွေလည်းရှိတာပေါ့နော်အဲ့တော့ကျွန်တော်ကနားလည်တာကတော့ဟုတ်တယ်ဒီအရေးအသွေးပိုင်းဆိုင်ရာမှာလည်းအားနည်းချက်ရှိနေတယ်နောက်တချို့ဟာကြတော့ကျွန်တော်တို့ကဘလူးပြန်တွေးတယ်ဆိုတဲ့ခါကျတော့ဒီလူတွေအကုန်လုံးကကိုရတော့လို့ဆိုးဝါးပြက်စီးနေတဲ့ပညာရေးအောက်ကနေပေါက်ဖွာလာတဲ့ခါကျတော့ကျွန်တော်တို့မျှော်တင်သလောက်ဒါဖြစ်မလာဘူးအဲ့ဒါတွေလည်းရှိတယ်နောက်တစ်ခုကပြဿနာတွေစိန်ခေါ်မှုတွေဥပမာငင်းငယ်တိစားကိုကျွန်တော်တို့ပြောမှလားပြီးရင်နောက်ကိုရတော့ကိုကပြောသွားတဲ့မွတ်စလင်တွေရခိုင်ပြည်နယ်ကမွတ်စလင်တွေတိစားကိုပြောမှလားပြဿနာတွေပြောတိုင်းပြောတိုင်းမှာကျွန်တော်တို့ကဘာဟုအထက်စဉ်းစားဖို့လိုတယ်ဆိုတဲ့ခါကျတော့ဒီဟာကအစိုးရရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်အစ်တော်ရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်ဖြစ်နေတာလားဒါမှမဟုတ်ရင်လောလောဆယ်မှာတော့ဟိုနိုင်ငံကလည်းဒါသိမြင်ထားတယ်အစိုးရနေရလို့ဖြစ်နေတယ်တပ်မတော်ဆိုတာလည်းရှိနေတယ်တပ်မတော်ကသူဆိုင်တဲ့အပိုင်းတွေမှာလည်းတော်တော်လေးကိုသက်ဆိုင်ပြီးတော့မှပါဝင်နေတာတွေလည်းရှိတယ်ဥပမာငင်းငယ်ရေးကိစ္စတို့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းတို့ကိစ္စတွေမှာဆိုသက်ဆိုင်နေဆိုတော့တပ်မတော်ဘက်ကအားနည်းချက်တွေများရှိနေမလားဒါလည်းကျွန်တော်တို့ဖြတ်ကျော်ဖို့လိုတယ်အဲ့တော့တချို့ကိစ္စတွေမှာဆိုရင်ဟိုပို့ရင်းပြောအရင်အစိုးရဘက်ကကိုလုတ်ချင်တိုင်းလုံးလို့မရတဲ့ဖြည့်ရှင်းချင်တိုင်းဖြည့်ရှင်းလို့မရတဲ့တပ်မတော်ရဲ့ပြဿနာတွေကလည်းတော်တော်များများတည်ရှိနေတယ်။အဲ့တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တော့ဒီပြဿနာတွေရဲ့ဒါအရင်းခံကအစိုးရကအားနည်းလို့ပါ냐ဆိုပြီးတော့မှအဲ့လိုသွားပြီးတော့အပြစ်ပုံချလို့လည်းမရဘူး။အဲ့ဒါလို့တော့ခွဲခြားပြီးတော့မှကျွန်တော်တို့ကြည့်ဖို့တော့လိုမယ်လို့တော့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးစီဆောင်မြင့်ဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့စာရီပြဖို့ထားရလေကျန်နေပါသေးတယ်။ဟိုအလင်းတင်းလို့ဖော်ပြချင်ပါတယ်။စာတစာကတော့မိထီလာမျိုးဟာဦးစိန်မောင်ရဲ့စာပါ။နန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာဆံမတူတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်နေရပါတယ်။စစ်အာဏာရှင်ကသူ့ရဲ့အာဏာကိုကမ္ဘာတည်တည်၍ရှင်သန်နေအောင်ရေးဆွဲပေးထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပါ။အုပ်ချုပ်ရေး၊ဥပဒေပြုရေး၊တရားစီရင်ရေးအာဏာရက်တွေမှာစစ်သားအနွယ်တွေကိုမြုပ်နှံထားပြီးလှုပ်ပိုင်ခွင့်တွေပေးထားပါတယ်။နိုင်ငံရေးမှာလည်းစစ်တပ်ကဦးဆောင်မှုတာဝန်ပေးထားခဲ့တယ်။စစ်အာဏာကြောထောက်နောက်ခံပြုပါတီကိုလည်းထူထောင်ပေးအပ်ထားခဲ့တယ်။ဒါတွေဟာစစ်အာဏာတည်မြဲရေးအခွင့်အရေးတွေပါ။ဒါပေမဲ့ပြည်သူတွေရဲ့အားနဲ့စစ်အာဏာရှင်တွေဖြုတ်ချခံလိုက်ရတဲ့အတွက်သူတို့ရဲ့မဟာဗျူဟာစီမံကိန်းကြီးပြတ်သွားရပြီးဒီမိုကရေစီပါတီ NLD အရွေးခံရတဲ့အစိုးရဖွဲ့စည်းနိုင်ခဲ့တဲ့အခြေအနေကိုရောက်သွားပါတယ်။သို့တော်လည်းသူတို့ရဲ့မဟာဗျူဟာဖွဲ့စည်းပုံကိုမပြင်နိုင်လို့အယက်သားအစိုးရနဲ့စစ်အစိုးရလို့ခေါ်ဆိုရမယ်။ကမ္ဘာမှာမရှိတဲ့အစိုးရနှစ်ဖွဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာရပါတော့တယ်။လူထုကမဲပေးရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားမယ်လွှတ်တော်အစဉ်အဆက်မှာလူထုကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်မဟုတ်တဲ့ဖွဲ့စည်းပုံရဲ့အာဏာအရသတ်မှတ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေကြောင့်လူမှုဆန္ဒနဲ့အညီဆုံးဖြတ်လုပ်ကိုင်ရရင်မှသူတို့သဘောမတူရင်အတီးပြုတ်လုပ်ကိုင်ဖို့အခက်အခဲတွေတွေ့ခဲ့ရပါတယ်။နိုင်ငံတော်အာဏာအစင်စစ်မှာလည်းစစ်ကိုယ်စားလှယ်တွေလူယုံတော်တွေကြောင့်ဥပဒေနဲ့အညီအယက်သားအစိုးရအရွေးချယ်ခံကိုယ်စားလှယ်တွေလုပ်ကိုင်ရမှာအခက်အခဲတွေတွေ့ရအပိတ်အဆို့ခံရတာတွေရှိခဲ့ပါတယ်။ဒီလိုစင်ခေါ်မှုတွေအမွေဆိုးတွေကလည်းများလာတယ်ဆိုတော့ပြည်သူကိုယ်စားလှယ်တွေပြည်သူဆန္ဒကိုအပြည့်အဝမဖြည့်နိုင်တဲ့အခြေအနေရောက်ပြီးတာဝန်ကျေပြွမှုရော့နယ်လာရပါတော့တယ်။အရွေးချက်ခံကိုယ်စားလှယ်တချို့ရဲ့လုပ်ရည်ကရင်ညံ့တာတွေရှိလို့လဲတာဝန်မကျေမှုတွေဖြစ်လာရပါတယ်။အယက်သားအစိုးရကိုအပြစ်တင်ဝေဖန်စရာတွေဖြစ်လာရပါတယ်လို့ဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတီလာမျိုးဦးစိန်မောင်ရဲ့စာပါ။နောက်ထပ်ကျွန်တော်တို့ Facebook ကမှတ်ချက်တချို့လည်းရှိပါသေးတယ်။မယေးတန်တာကျော်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဒီဦးချင်လှဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကျွန်တော်တို့ပြည်သူတွေမျှော်မှန်းချက်က88ထဲကအာဏာရှင်စနစ်အမြင့်မတွေ့ရေးပါ။အခုဒီလေဒီရီမန်းချက်မပြတ်ပါဘူးတဲ့2020မှာလဲဒီမျှော်မှန်းချက်ပါပဲအာနာရှင်စနစ်ကိုတွန်းလှန်နေတာအခုထိ NLD ပဲကောင်းပါတယ်ဒါကြောင့်လူကိုမကြည့်ပါဘူးလူကိုကြည့်ရင်လှုပ်ရှားနဲ့တိုးမှကြောက်ရပါတယ်အာနာရှင်စနစ်ကိုဖယ်ပြီးတော့ဒီမိုကရေစီစနစ်တို့စစ်စစ်မှန်မှန်ဥဆောင်ပေးနိုင်တာ NLD ဒါလင်ဖြစ်လို့ NLD ကိုပဲမဲပေးနေဦးမှာပါအာနာရှင်အခြေခံနဲ့ခြေဦးပြင်ဆင်နိုင်ရေးအတွက် NLD ဒါအင်အားပါမပြင်းနိုင်မချင်း NLD ကိုပဲအားကိုးရပါဆိုပြီးတော့ဥကျင်လာရေးထားပါတယ်။က
Gypsy ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ရေးထားတာကတော့ဒီအုတ်ချုပ်ရေးဥရေပြူရေးနိုင်ငံရေးစသဖြင့်အရေးရာတော်တော်များများမှာထင်သလောက်အခေးမရောက်ခဲ့တာအမှန်ပါပဲတဲ့ဒါမဲ့လည်းအခုအစိုးရရဲ့အရွှေ့နဲ့လာရတွေဟာဒီမိုကရေစီဆန်တဲ့အတွက်ကြောင့်လဲ2020မှာလက်ရှိအစိုးရကိုပဲအားပေးထောက်ခံခြင်းပါတယ်တမရိုကဒီမိုကရေစီဆန်တဲ့အညီဖြစ်လာစေရေးအတွက်အစဉ်တစိုက်တွန်းအားပေးနေတဲ့အစိုးရမှလို့လဲပို့ချစ်ပြီးတော့ပို့လေးစားရပါတယ်။27ရာစုပင်လုံညီလာခံရှေ့ရေးဒီဘင်လင်ယခုအစိုးရပေါ်မှာအများကြီးဖြစ်တည်နေတာကလည်းဆက်လက်ပြီးတော့ထောက်ခံစရာအကြောင်းအချက်လက်တွေပဓာနာကြတဲ့အချက်တခုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ရှင်။ချီမောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အနာရှင်စနစ်ကနေပြီးတော့ရုံထွက်ခြင်းလို့အစိုးရရေးဆွဲထားတဲ့2008ခြေဥကိုပြင်ဆင်နေတာပါ။ဒါမဲ့လည်းပြင်မရအောင်ရေးဆွဲထားတယ်ဆိုတော့စိတ်သက်ကြနေချင်း NLD ကအခြေဥကိုမဖြစ်မနေပြင်မယ်ဆိုတော့ဝမ်းသာအားရအကူတကြီးနဲ့တနိုင်ငံလုံးမဲပုံပေးခဲ့တာပါ။အခုလည်း2020အတွက်ခြေဥပြင်ဖို့ပြင်ပြီးတော့စူးစမ်းမယ်ဆိုပြီးတော့မဲတောင်းပြန်ပြီ။ရုံရောက်မှလာလို့ပဲမေးချင်ပါတော့တယ်ခင်ဗျာတဲ့
။ဟုတ်ကဲ့ဒါတော့ Facebook ကသောတာရှင်တချို့ရဲ့ပေးစာတွေပါ။နောက်ထပ်အတန်အနေနဲ့စာတွေပေးပို့ထားတာတွေကိုတော့အချိန်ကတ်သက်ကြောင့်မပေါ်ပြနိုင်တာကိုနားလည်လိမ့်မယ်လို့ထင်ပါတယ်။အခုကျွန်တော်တို့အချိန်တစ်မိနစ်ခွဲလောက်ကြံသေးတယ်ဆိုတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီလက်ရှိစိုးရွားနဲ့လွတ်တော်တက်တန်းမှာမလုံနိုင်ငယ်တာတွေကိုလုံနိုင်မှုဆိုရင်ဒီနောက်လာမဲ့ရွေးကောက်ပွဲမှာဆွမ်းဆောင်ရရှိတဲ့ကိုယ်စားလှယ်လို့မလားဒါမှမဟုတ်နိုင်ငံရေးပါတီရဲ့ဒီမူဝါဒတွေမဟာဗျူဟာတွေအထူးကပြောင်းဖို့လို့မလားကိုအောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့လေကျွန်တော်ရဲ့နိုင်ငံရေးကအခုချိန်ကြီး personalized politics ပေါ့နော်လူပုဂ္ဂိုလ်ပေါ်အခြေပြုတဲ့နိုင်ငံရေးကဖြစ်နေတော့ဗျအဲ့တော့ရွေးကောက်ပွဲနီးလာရင်ဘူကျော်ဆန်းပုံထောက်မယ်ကျွန်တော်ဆန်းစုကြည်ပုံထောက်မယ်ဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်သူကလည်းမဲပေးကြအောင်ပါဆိုတော့တစ်ဖက်ကလည်းတိုင်းရင်းသားတွေကလည်းဘာဖြစ်လာလဲဆိုတဲ့အခါကျတော့ကဲတူတိုင်းရင်းသားချင်းချင်းမဲပေးကြဆိုတဲ့ဒီ identity politics ပေါ့ဗျာဆိုတော့ဒါနဲ့လည်းသွားနေတယ်သွားနေတဲ့အခါကျတော့ကျွန်တော်တို့ဒီပါကောမလေးဒီကြက်တွေကရုံထွက်နိုင်မှုတော့ကျွန်တော်ထင်တယ်ဒီ2020ရွေးကောက်ပွဲမှာလည်းဒီအခြေအနေကတိတ်ပြောင်းမှာမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဥစီသူအောင်မြင်လဲမိနစ်ဝက်လောက်တော့ချိန်ရပါသေးတယ်ဆရာအချင်းချင်းလေးဆွနေပြပါဦ
းဟုတ်အဓိကကတော့ကျွန်တော်တို့ဒီမှာဟိုကတော့ပြောသလိုပဲကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုဖြစ်ပေါ်သွားနေတဲ့ပန့်ရှင်းတဲ့အစိုးရတကယ်ကိုဟိုစမတ်ကြတဲ့အစိုးရဖြစ်ပေါ်သွားနေတယ်လက်တွေ့လက်တာမြင်နေရတယ်အဲ့တော့တခြားအစားထိုးဖို့တော့ကျွန်တော်တို့မမြင်နိုင်ဘူးအဲ့တော့ဒီဟာကိုပဲကျွန်တော်တို့ဆက်ပြီးတော့ဟိုအားပေးဖို့လိုတယ်နောက်ဒုတိယတစ်ခုကတော့တိုင်းသားတွေနဲ့ပတ်သက်ရင်တော့ဒါ MD အစိုးရအနေနဲ့သူတို့ပြည်ပြည်ချာစဉ်းစားသုံးသပ်ပြီးတော့မှအကောင်းဆုံးဖြစ်အောင်ဟိုလုပ်သွားဖို့တော့လိုမယ်လို့ထင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဆရာဦးစီသူအောင်မြင့်ဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွေဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်အခုတော့စနေညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရောက်သွားတဲ့စစ်အခြေစိုက်စခန်းတွေရှိတဲ့အရပ်ကိုရုရှားတန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါပြီဆီးရီးယားနဲ့တူရကီနယ်စပ်ဒေသမှာတပ်ဖြန့်ချထားမဲ့ဒေသကိုနောက်ထပ်ရုရှားတပ်ဖွဲ့ဝင်300နဲ့တန်ချက်ကအစင်း20တောက်ကြမ်းနဲ့မှရောက်ရှိသွားပြီလို့ရုရှားသတင်းဌာနတွေကဖော်ပြပါတယ်အမေရိကန်တပ်ဖွဲ့တွေကြောရောင်နောက်ခံပေးထားခဲ့တဲ့ကတ်လက်နက်ကင်တပ်ဖွဲ့တွေကိုတူရကီကတိုက်နေတဲ့စစ်စင်ရေးတွေအဆုံးသတ်နိုင်ရေးရုရှားနဲ့တူရကီတို့ရလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းအရာဒီဒေသကိုရုရှားတပ်တွေရောက်ရှိလာတာလည်းဖြစ်ပါတယ်2019အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နောက်ရှေ့မှုရှိပြီးစုံစမ်းခဲ့တဲ့အထူးစုံစမ်းရင်းမှုရောဘတ်မိုလာရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပေးအပ်ဖို့ဝါရှင်တန် DC ခရိုင်တရားသူကြီးဘယ်ဟိုဝဲကတရားရေးဌာနကိုတောက်ကြားနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။တဟာသမ္မတထရန့်ကိုတရားစွဲဆိုနိုင်မှုစုံစမ်းနေတဲ့ဒီမိုကရက်တစ်အတွက်တော့အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။အီရန်နိုင်ငံမှာလွှတ်တော်ဆွေးနွေးပွဲတွေမလုပ်ခင်မှာပဲလုံခြုံရေးတပ်ဖွဲ့တွေမျက်ရည်ပုံသုံးပြီးတော့ဆန္ဒပြသူတွေကိုအစိမ်းအောင်နဲ့မြေလို့တတ်မှတ်ထားတဲ့နေရာတွေကနေမောင်းထုတ်ဖို့ဒီကနေ့လုပ်နေပါတယ်အစိုးရတာဝန်ရှိသူတွေရဲ့အပြောအရမနေ့တောက်ကြာနေ့ကလူထုစုဝေးဆန္ဒပြသူမှုအတွင်းလူတွေကဩဇာကြီးမားတဲ့ပြည်သူစစ်ရုံးကားတစ်ခုကိုဝင်စီပြီးမိရှွာကအဲ့ဒီမိထက်ပြန်ပိတ်မိပြီးတော့လူ12ဦးသေဆုံးသွားတယ်လို့ဆိုပါတယ်
စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြသွားပေးတာပါအခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ16 19တို့ကနေပြီးတော့နားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
Thank you.
This program has come to you from the Voice of America, Washington.